Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်မတော်တာရှင်များရှင်2019ခုနှစ်မတ်လ3ရက်တနင်္ဂနွေနေ့မနက်ခင်း VOA စီစဉ်နေကိုမြန်ခင်ပြည်သူမျိုးဝါရှင်တန်ဒီစီကနေမနက်6နာရီနေ့9နာရီထိလိုင်းတူမီတာ30.40.48တို့ကနေတိုက်ထုံးလင်းပေးနေပါတယ်ကျမအီတန်စမဒီမနက်ခင်းအတွက်စီစဉ်နေကိုတာဝန်ယူတိဆက်ပေးသွားမှာပါ
မင်္ဂလာမနက်ခင်ပါရှင်ကျမတင်ကြီးထိုက်ပါဒီမနက်ခင်းသတင်းတွေကိုနန်းလောင်နဲ့အတူကြီးညှပ်မှာပါဆီးရီးယားနိုင်ငံတွင်က IS အစွန်းရောက်တဲ့နောက်ဆုံးထိန်းချုပ်ရာနေရာလေးကိုအမေရိကန်ထောက်ပံ့ထားတဲ့ဆီးရီးယားသဘုံအဖွဲ့ကအပြင်းထန်တိုက်ထုတ်နေပါတယ်နာဂအမျိုးသားဆိုရှယ်လစ်ကောင်စီ NSCNK ဌာနချုပ်စခန်းကိုမြန်မာစစ်တပ်ကသိမ်းပိုက်ထားပြီးတဘုံတွေကိုအိန္ဒိယဘက်တိုက်ထုတ်လိုက်တယ်ဆိုတာဒီအပအဝင်ထိတ်တန့်ရောက်တဲ့နေနားဆင်ကြရဖို့ရှိပါတယ
်ဟုတ်ကဲ့ပါရှင်ဒီနေ့မှာတော်တာရှင်တွေနားဆင်ကြမယ်ဒီမှာတော
့ I think United States by demonstrating its determination and resolve to be more actively implementing naval operations
ထိုင်းဝမ်ပေါ်အမေရိကန်ရဲ့အားပေးထောက်ခံမှုနဲ့ပတ်သက်ပြီးတော့တရုတ်မူဝါဒရေးရာသုတေသနဌာနကတုံ့တက်ထားတာကိုမကြခင်မှာပြေဆုံးနာဆင်ကြဖို့ရှိပါတယ်။ဒါ့အပြင်မြန်မာနိုင်ငံရဲ့ခေတ်သွားလုပ်ငန်းစီးရင်စရာအကြောင်းဥောင်ခေရဲ့မြန်မာရေးတုံ့တက်ချက်အမေရိကန်တို့ EDM သင်ကန်းစာအပြင်ဒါရိုက်လိုင်းလိုင်းစီစဉ်ကိုလည်းနာဆင်ကြဖို့ရှိပါတယ်။အခုရည်စုံတော့ထိတ်တဲရောင်သတင်းတွေကိုမတ်တင်ကြီးထိုင်းနဲ့နန်းလောင်တို့ကကြီးညာပေးပါလိမ့်မယ်။
ဆီးရီးယားနိုင်ငံအရှိမြောက်ပိုင်းဘက်ခူးစ်ရွာက IS အစွန်းရောက်အဖွဲ့ရဲ့နောက်ဆုံးလက်ကျန်နေရာလေးကိုအမေရိကန်ကြောထောင်နောက်ခံပေးထားတဲ့တပ်ဖွဲ့ဝင်တပေါင်းခွဲလောက်ကတောက်ကြံနေနှောင်းပိုင်းမှာနောက်ဆုံးထိုးစစ်နဲ့တိုက်ခိုက်နေပါတယ်။အမေရိကန်နဲ့ညွန်ပေါင်းတပ်ဖွဲ့တွေကတိုက်လေရင်တွေအမြောက်တွင်နဲ့ပစ်ကူပေးပြီးတိုက်ခိုက်နေတာဖြစ်ပါတယ်။စနေနေ့မနက်ပိုင်းအထိအပြင်းထန်တိုက်ခိုက်နေကြဆဲဖြစ်ပြီးတိုက်ပွဲကတိတ်ကြတော့မှမဟုတ်ဘူးလို့တာဝန်ရှိသူတွေကအခိုင်အမာယူဆထားပါတယ်။မကြခင်ပြီးသွားဖို့မျှော်လင့်ထားတဲ့အကြောင်းလဲဆီးရီးယားဒီမိုကရက်တစ်တပ်ဖွဲ့ SDF ရဲ့ပြောခွင့်ရမူစတာဖာဘာလီကဒီစနေနေ့မှာ Twitter လူမှုကွန်ရက်မှာရေးပါတယ်တင်ကားတွေအဆောက်အုံဖြတ်တွေနဲ့ဝိုင်းပတ်ထားတဲ့မြေခွက်လေးကိုခုခံတိုက်ခိုက်နေကြတဲ့ IS လက်နက်ကင်တွေကို SDF တပ်ဖွဲ့တွေကတလန်းဝင်တလန်းထွက်တိုက်ခိုက်နေတာလို့လဲပြောခွင့်ရဘာလီက VOA ကိုပြောပါတယ်လက်နက်ကြီးတွေကိုအသုံးပြုပါတယ်စစ်သွေးချတွေကလက်လုံဘုံးတွေဆက်လက်ထောင်ထားဆဲဖြစ်ပြီး SDF တပ်ဖွဲ့တွေရှစ်တက်သွားတာနဲ့ဘုံးတွေပေါက်နေတယ်လို့ဘာလီကပြောပါတယ် IS ကိုတိုက်ခိုက်နေတဲ့အထက်မှာပါတဲ့ YPG ကတ်လူမျိုးစုလက်နက်ကိုင်တပ်ဖွဲ့ပြောခွင့်ရတဦးကလည်းအမေရိကန်ကျောထောင်ထောက်ခံပြုတပ်ဖွဲ့ဝင်၄ဦးထက်မနည်းဒဏ်ရာရတယ်လို့ပြောဆိုထားပါတယ်ရှင်
အိန္ဒိယနဲ့ပါကစ္စတန်နိုင်ငံကြားအငြင်းပွားနေတဲ့ကက်ရှမီးယားဒေသနယ်စပ်မှာဖြစ်ပွားနေတဲ့အပြန်အလှန်ပစ်ခတ်မှုကြောင့်ပါကစ္စတန်သက်သားနှုတ်သေးဆုံးသွားတယ်လို့ပါကစ္စတန်ဘက်ကမနေ့စနေနေ့ကအတည်ပြုပါတယ်။အဲ့ဒီနယ်စပ်မြင့်ရှိတဲ့နေရာကို line of control ထိန်းချုပ်ရင်းမြင်းဆိုပြီးခေါ်ကြတာပါ။ပါကစ္စတန်နဲ့လည်းဝင်ရောက်သွားခဲ့တဲ့အိန္ဒိယတိုက်လေယာဉ်ကိုပစ်ချပြီးလေယာဉ်မှုကိုဖမ်းဆီးခဲ့ပေမဲ့ညဉ့်ညံရေးလက္ခဏာဖြစ်အဲ့ဒီလေယာဉ်မှုကိုပါကစ္စတန်ဘက်ကပြန်လည်လွှဲပြောင်းပေးလိုက်ပြီးနောက်တည့်မှာပဲအခုလိုပစ်ခတ်မှုဖြစ်ပွားတာပါ။လေယာဉ်မှုကိုပြန်လည်လွှဲပြောင်းပေးခဲ့ပေမဲ့လည်းကက်ရှမီးယားဒေသကအခြေအနေတွေအပေါ်တည်ရောက်မှုရှိပုံမရပဲနှစ်ဖက်တပ်ဖွဲ့တွေကမော်တာတွေလက်နက်ကြီးတွေနဲ့ဆက်ပြီးတော့ပစ်ခတ်တိုက်ခိုက်နေကြတာပါ။ဟိမဝနာတောင်ကျော်ပေါ်ကပါကစ္စတန်နဲ့အိန္ဒိယပိုင်နယ်မြေကိုပိုင်းခြားထားတဲ့နေဆက်မြစ်မော်ကနာဂီယာဖက်ပိုင်းမှာတိုက်ဆုံမှုဖြစ်ခဲ့တာလို့စစ်တပ်ရဲ့သတင်းဌာနကပြောပါရယ်။စနေနေ့မနေ့အစောပိုင်းမှာစစ်သားတွေကြာဆုံးသွားတာလို့ဒေတာရင်းသတင်းရင်းမြစ်တွေကလည်းပြောပါရယ်
။နိုင်ဂျီးရီးယားနိုင်ငံတောင်ပိုင်းမှာရေနံပိုက်လိုင်းပောက်ကွဲမှုဖြစ်တာကြောင့်တိုက်ဆုံသူအများအပြားရှိတယ်လို့ယုံကြည်ထားတဲ့အကြောင်းဒေတာဆန်ရတာဝန်ရှိသူတွေကပြောပါရယ်။ဘီအစာပြည်နယ်နမ်ဘီယာခရစ်ရေနံပိုက်လိုင်းကတောက်ချန်နေမနေ့အစောပိုင်းမှာပောက်ကွဲမှုဖြစ်ပြီးတဲ့နောက်လူပေါင်း50ကျော်ပျောက်ဆုံးနေတယ်လို့ AP သတင်းအေဂျင်စီကစနေနေ့မှာရှင်းပါတယ်ရေနံပိုက်လိုင်းပိုင်ရှင် ITO ကုမ္ပဏီကတော့ပောက်ကွဲမှုအတွေ့သေဆုံးသူမရှိဘူးလို့ပြောဆိုထားပါတယ်ဒါပေမဲ့လည်းကလင်းငယ်တွေအပါအဝင်လူအများအပြားပျောက်ဆုံးနေတယ်လို့ဒေတာရင်းကမြို့နယ်စုများရဲ့ပြောခွင့်ရ James Erie Warrior ကသတင်းတောက်တွေကိုပြောပါတယ်မီလာမှုကထွက်လာတဲ့မိโกတွေကြောင့်ဒေတာဒွင်းကလေတူရော၅ဘန်းရေပြင်မှာညဉ့်ညံသွားစေတယ်လို့လည်းသူကပြောပါတယ်။နိုင်ဂျီးရီးယားအစိုးရအနေနဲ့မတော်တဆမှုကိုစုံစမ်းစစ်ဆေးပြီးရှင်းလင်းဖို့လည်းသူကတောင်းဆိုပါတယ်။ဒေတာဆန်တော်ချိန်မနေ့၄နာရီမှာမီးစာလောင်ခဲ့ပြီးစနေနေ့မှာအပိတန်ညှိမ့်တက်နိုင်ခဲ့ကြောင်းတည်ဆုံးသူမရှိကြောင်း ITO Exploration Limited ကကြေညာပါတယ်။ဒါပေမဲ့လည်းမီးကလောင်နေဆဲဖြစ်ပြီးဒါဇင်နဲ့ချီတည်ဆုံးမဲ့ရေဆိုးရင်တဲ့အကြောင်းဒေတာရင်းကမြို့နယ်စုများရဲ့ပြောခွင့်ရရဲ့ပြောဆိုချက်နဲ့တော့ကွဲလွဲနေပါတယ်ရှင်
American သမ္မတ Donald Trump က conservative နိုင်ငံရေးလှုပ်ရှားမှုရဲ့နှစ်ပတ်လည်ညီလာခမ်းမှာသူ့ကိုထောက်ခံသူတွေကိုမနေ့စနေနေ့ကမိန့်ခွန်းပြောကြားခဲ့ပါတယ်။ဒီသတင်းမှာဟာမြောက်ကိုရီးယားကောင်ဆောင် Kim Jong Un နဲ့သမ္မတ Trump တို့မအောင်မြင်တဲ့ဆွေးနွေးပွဲကျင်းပခဲ့တဲ့အချိန်ဖြစ်တယ်လို့သမ္မတ Trump ရဲ့ပုဂ္ဂိုလ်ရေးရှင်နဲ့ဟောင်း Michael Cohen ကလည်း Trump ပေါ်ထိခိုက်နစ်နာစေတဲ့အကြောင်းအရာတွေကိုလွှတ်တော်ရှင်းမောက်လာရောက်ထွက်ဆိုခဲ့တဲ့ကာလလည်းဖြစ်ပါတယ်။ဒါအပြင်2016သမ္မတရွေးကောက်ပွဲမှာသမ္မတ Trump ရဲ့မဲဆွေစီးပွားရေးအဖွဲ့နဲ့ Russia တို့ကြားပူးပေါင်းလှုပ်ဆောင်ခဲ့သလားဆိုတာစုံစမ်းနေတဲ့အထူးစုံစမ်းရေးမှုရောဘတ်မူလာရဲ့စုံစမ်းမှုတွေအဆုံးသတ်ဖို့နေကလာနေတဲ့အချိန်လေးဖြစ်တဲ့အတွက်ဒီညီလာခံဟာသမ္မတထရမ့်ကိုအာရုံပြောင်းစေတဲ့ကြိုးစုံမှုလည်းဖြစ်ခဲ့တာပါ။စုံခန်းတိုင်လာနေတဲ့လောက်ကျန်စုံစမ်းမှုတွေဆိုပြီးသမ္မတထရမ့်ကပြောဆိုနေတဲ့မစ္စတာမူလာရဲ့စုံစမ်းစစ်ဆေးမှုတွေကိုအာရုံစိုက်နေရကနေသူ့ရဲ့ဘာနာရေးဖက်ကိုအာရုံပြောင်းလာတယ်ဆိုပြီးအောက်လွှတ်တော်စုံစမ်းရေးကော်မတီဥက္ကဋ္ဌဒီမိုကရက်အမတ်အဒမ်စထရစ်နဲ့တခြားအောက်လွှတ်တော်အမတ်တချို့ကိုလည်းသမ္မတထရမ့်ကပြစ်တင်ပြောဆိုသွားပါတယ်။သူ့ရဲ့ဘာနာရေးကိုစုံစမ်းနေသူတွေဟာစိတ်မမှန်တဲ့သူတွေဖြစ်တယ်လို့လည်းသမ္မတထရမ့်ကပြစ်တင်ပြောဆိုခဲ့ပါတယ်။
VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6753ညဒုတိယနာရီဘက်မှာလိုင်းလမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျ VOA မြန်မာဘာသာအစီအစဉ်ရဲ့တင်းငထွေနေ့မနက်ခင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်စကိုင်းတိုင်းနာဂကိုပိုင်အုတ်ချွခွင့်ရဒေသတကားချေးရွာအနီးကနာဂအမျိုးသားဆိုရှယ်လစ်ကောင်စီ NSCNK ဌာနချုပ်စခန်းကိုမြန်မာစစ်တပ်ကသိမ်းပိုက်ထားပြီးတပုံတွေကိုအိန္ဒိယပဲတိုက်ထုတ်လိုက်ပြီလို့အိန္ဒိယသတင်းတရမှာဖော်ပြထားပါတယ်မြန်မာစစ်တပ်ကတပ်ဖွဲ့ဝင်အင်အား900ကျော်နဲ့အိန္ဒိယတပုံအုပ်စုပိုးအောင်နေရာတွေကိုတိုက်ခိုက်ခဲ့တာဖြစ်ပြီး NSCNK ဌာနချုပ်ကိုပြီးခဲ့တဲ့သတင်းပတ်အတွင်းသိမ်းပိုက်ခဲ့တာလို့Deccan Chronicle သတင်း website မှာဖော်ပြတာဖြစ်ပါတယ်။အိန္ဒိယသဘုံအဖွဲ့ဖြစ်တဲ့နာဂအမျိုးသားဆိုရှယ်လစ်ကောင်စီ NSCNK အဖွဲ့စခန်းတွေထဲကနိုင်ငံသားမဟုတ်သူတွေသဘုံတွေကိုလက်ခံမထားဖို့မြန်မာစစ်တပ်ရဲ့ညွှန်ကြားချက်ကိုမလိုက်နာတဲ့အတွက်အခုလိုသိမ်းလိုက်တာဖြစ်တယ်လို့လွန်ကျွေးဆိုင်ရာအာဏာပိုင်သတင်းရှင်းပြတွေကိုကိုကပီ Deccan Chronicle မှာဖော်ပြပါတယ်။မြန်မာဘက်ကလက်နက်ခရမ်းအများအပြားကိုလည်းသိမ်းဆည်းရမိကြောင်းဖော်ပြပါတယ်။နာဂသဘောအဖွဲ့ကိုအိန္ဒိယဖက်ပြန်သွားဖို့မြန်မာစစ်တပ်ကညွှန်ကြားပြောဆိုခဲ့ပြီးစစ်ရေးအရာတိုက်ခိုက်ခဲ့တာမျိုးမရှိဘူးလို့လည်းလုံခြုံရေးသတင်းရှင်မြစ်တွေကဖော်ပြပါတယ်။အိန္ဒိယနိုင်ငံအရှေ့မြောက်ဘက်ကသဘောအဖွဲ့တွေကမြန်မာနိုင်ငံထဲမှာအခြေချပြီး NSCNK စခန်းတွေကိုတုံးနေကြတယ်။မြန်မာဘက်မှာအိန္ဒိယသဘောအနည်းဆုံး2000လောက်ရှိမယ်လို့လည်းလုံခြုံရေးအေဂျင်စီတွေကယူဆထားကြပါတယ်ရှင်။
အမေရိကန်ပြည်ထောင်စုနဲ့တောင်ကိုရီးယားနိုင်ငံတို့ရဲ့အင်အားအများအပြားသုံးတဲ့နေပါလဲစီးရေးလေကျင်းမှုတွေကိုတိတိတသားရှော့ချသွားဖို့ကြေညာမယ်လို့ခန့်မှန်းရပါတယ်။တရားဝင်ကြေညာချက်ကိုလာမယ့်ရက်ပိုင်းအတွင်းထုတ်ပြန်မယ်ဆိုပြီးအမေရိကန်ကာကွယ်ရေးဌာနကနာမည်ဖော်ပြမထားတဲ့အရာရှိတွေကိုကိုးကားပြီးသတင်းတွေကဖော်ပြကြတာပါ။အဲ့ဒီသတင်းအတည်ပြုပေးဖို့ပင်တဂွန်စစ်ဌာနချုပ်ကို VOA ကဆက်သွယ်ခဲ့ပေမဲ့ပင်တဂွန်ပြောခွင့်ရသူကအတည်ပြုဖို့ညှင်းဆိုပါတယ်။မြောက်ကိုရီးယားကနျူကလ িয়ার ကင်းစင်ရေးကိစ္စနဲ့ပတ်သက်ပြီးကောင်းဆောင်ကင်ဂျွန်အွန်းနဲ့သမ္မတထရမ့်တို့ရဲ့ဟနွိုင်းမြို့ကထိပ်တည်စည်းဝေးပွဲမအောင်မြင်ခဲ့ပေမဲ့ပူရီစီရေးလက်ကျင့်မှုတွေကိုရှော့ချမယ်လို့ရဟာနျူကလ িয়ার ဆိုင်ရာဆွေးနွေးမှုတွေဆက်ပြီးအသက်ဝင်နေဖို့အထောက်အကူဖြစ်တဲ့လို့ရအဖြစ်ရှုမြင်နိုင်ပါတယ်။ Four Eagle and Key Resolve လို့ခေါ်တဲ့နေပါလဲစီရေးလက်ကျင့်မှုကိုနှစ်စဉ်နှွေဦးကာလမှာပြုလုပ်လို့ရှိပေမဲ့တောင်ကိုရီးယားမှာလုပ်တဲ့ပျုံချန်းဆောင်းရာသီအိုလံပစ်ပြိုင်ပွဲမှာမြောက်ကိုရီးယားတို့ပထမဆုံးအေဂျင့်စွာပါဝင်လာစေရေးပံ့ပိုးပေးတဲ့အနေနဲ့2018ခုနှစ်မှာစီရေးလက်ကျင့်မှုတွေကိုပထမဆုံးရွှေ့ဆိုင်ခဲ့တာဖြစ်ပါတယ်
။ American သမ္မတ Donald Trump ကြောင့်ဖြစ်လာရတာလို့ပြောဆိုထားကြတဲ့အမေရိကန်ပြည်ထောင်စုဆီလီကွန်ဗယ်လီမှာတရုတ်ရင်းနှီးမြှုပ်နှံမှုတွေကိုအစိုးရဘက်ကစစ်ဆင်မှုတွေတိုးလာတာကြောင့်တချို့သဘောတူညီချက်တွေမပြီးပြတ်သေးသလိုဆက်ပြီးမစင်းစားတော့တဲ့လုပ်ငန်းတွေလည်းရှိနေပါတယ်။အစပြုလုပ်ငန်းတွေတောင်မှပဲတရုတ်ရင်းနှီးမြှုပ်နှံမှုတွေကျဆင်းနေပါတယ်။အမေရိကန်နည်းပညာလုပ်ငန်းအချက်အချာဖြစ်တဲ့ဆီလီကွန်ဗယ်လီနဲ့တရုတ်ကြားနှစ်ပေါင်းများစွာပူးပေါင်းဆောင်ရွက်မှုတွေရှိလာခဲ့ပြီးတဲ့နောက်အမေရိကန်နဲ့တရုတ်ကြားအနာဂတ်ဆက်သွယ်ရေးနည်းပညာမျိုးဆက်သစ်ကိုအပြိုင်ဆိုင်ဖန်တီးလာတာနဲ့အတူဆီလီကွန်ဗယ်လီနဲ့ဂျာညက်အခက်တွေ့နေပါတယ်။အမေရိကန်တရုတ်စီးပွားရေးနဲ့လုံခြုံရေးဆိုင်ရာသုံးသပ်ရေးကော်မရှင်ရဲ့အဖွဲ့ဝင်မိုက်ကယ်ဝက်ဆယ်ကတော့တရုတ်ဘက်ကနည်းပညာတီထွင်မှုဘိုင်းဆိုင်ရာမှာထိတ်တန့်ရောက်ဖို့တရားသောနီလန်ရောမတရားသောနီလန်ရောနီလန်ပေါင်းစုံတုံးပြီးလုပ်နေတယ်လို့ပြောပါတယ်။ဒီလိုလုပ်နေတဲ့အချက်မှာလုပ်ငန်းကြီးတွေရဲ့လျှို့ဝှက်ချက်တွေကိုစိုက်ပါထုတ်ဖော်ဝင်ရောက်ပြီးခိုးယူတာတရုတ်မိတ်ဖက်တွေထံနည်းပညာလွှဲပြောင်းပေးခိုင်းတာညာနာပစ္စည်းမူပိုင်ခွင့်ခိုးယူသူတွေကို စုပေးတဲ့အစိုးရရဲ့မူဝါဒတွေလည်းပါတယ်လို့အမေရိကန်ဘက်ကပြောဆိုထားပါတယ်ရှင်
တရုတ်တင်မော်ဒဇင်းကိုအာဂျင်တီးနာကမ်းဆောင်တပ်ကမနေ့စနေနေ့မှာပြစ်ခတ်ခဲ့ပါတယ်။အာဂျင်တီးနာပိုင်းရေပြင်နယ်နိမိတ်ထဲတရားမဝင်ငါဖားနေတဲ့အတွက်အဲ့ဒီလိုပြစ်ခတ်ခဲ့ရတာဖြစ်တယ်လို့အာဂျင်တီးနာတာဝန်ရှိသူတွေကပြောပါတယ်။ကမ်းဆောင်တပ်ကထုတ်ပြန်တဲ့ဗီဒီယိုအရအာဂျင်တီးနာကမ်းဆောင်တင်မော်မာတီလီယာကတရုတ်တင်မော်ဟွာရှင်801ကိုသူ့ရေပိုင်နဲ့ထဲကထွက်ခွာသွားဖို့အသံချက်ဆက်နဲ့အတိပေးတာကိုတွေ့ရပါတယ်။ထွက်ခွာမသွားရင်ပြစ်ခတ်ရလိမ့်မယ်ဆိုတဲ့အတိပေးချက်ကိုလည်းတာဝန်ရှိသူတွေကြားခဲ့ရတာပါ။အခင်ဖြစ်ပြီး၃နာရီကြာမှတော့တရုတ်ငါဖားတင်မော်ဟာနိုင်ငံတကာပိုင်းရေပြင်နယ်နိမိတ်ထဲထွက်ခွာသွားတယ်လို့အာဂျင်တီးနာတာဝန်ရှိသူတွေကပြောပါတယ် Direct from Washington The
Voice of America The VOA နောက်ထပ်အင်တာနက်နဲ့လောင်းတွေကသတင်းတွေကိုကြီးညာပေးခဲ့တာပါအခုဆက်ပြီးတော့သတင်းစာမားတွေကိုတင်ဆက်ပေးပါမယ်ရင်းစုံတဲ့ထိုင်းဝမ်ပေါ်မှာအမေရိကန်ရဲ့အားပေးထောက်ခံမှုနဲ့ပတ်သက်တဲ့သတင်းကိုတင်ဆက်ပေးကြပါမယ်2018နှစ်လယ်ပိုင်းကစပြီးတော့ထိုင်ဝမ်ရေလက်ကြားမှာအမေရိကန်စစ်သည်မော်တွေခုံမောင်းလာတာ၄ချိန်မြောက်ရှိပြီးတော့တရုတ်နိုင်ငံချင်းချောင်းမှုနဲ့ရင်ဆိုင်နေရတဲ့ထိုင်ဝမ်ပေါ်မှာအမေရိကန်ကဆက်ပြီးတော့အားပေးထောက်ခံနေတာကိုပြသပါတယ်လို့သုံးသပ်ကြပါတယ်။ Ralph Jennings ပြည်ပွဲသတင်းကိုနားလောင်ငါပြပြပေးပါလိမ့်မယ်။
ဖေဖော်ဝါရီလ25နဲ့26ရက်နေ့ကအမေရိကန်ရေတပ်ကဖျက်သိမ်းမော်စတေဟမ်နဲ့ကုန်တင်သိမ်းမော် The Caesar Chavez တို့ထိုင်ဝမ်ရေလက်ကြားကိုဖျက်ဆီးခုံမောင်းသွားခဲ့တာပါ။အပြည်ပြည်ဆိုင်ရာဥပဒေအရထိုင်ဝမ်ရေလက်ကြားကိုအမေရိကန်စစ်သည်မော်တွေဖျက်ဆီးခွင့်ရှိပေမဲ့မပြောမဆိုပဲအခုလိုခုံမုံတာကိုတော့နိုင်ငံရေးအချက်ပြမှုအဖြစ်အမြဲလိုရှုမြင်ကြပါတယ်။ပြီးခဲ့တဲ့စီးရေလှရှာမှု၄ချိန်ထဲကပထမဆုံးအချိန်ကတော့ပဲ့ထိန်ဒုံးကျည်ဖျက်သည်မော် USS Mustin နဲ့လေရင်တင်သည်မော် USS Benfold တို့ထိုင်ဝမ်ရေလက်ကြားကိုဖျက်မောင်းခဲ့တာပါ။ဒီလှရှာမှုကိုတရုတ်တို့ကစိတ်ဆိုသောသာထွက်ခဲ့ကြပါတယ်။ကမ္ဘာပေါ်မှာတတိယလက်နက်အင်အားကြီးနိုင်ငံဖြစ်တဲ့တရုတ်ကိုဆန့်ကျင်မှုအမေရိကန်ရဲ့ထောက်ခံမှုကိုထိုင်ဝမ်ကတောင်းဆိုထားတာပါထိုင်ဝမ်ရေလက်ကြားမှာစစ်သည်မော်တွေလှုပ်ရှားသွားလာတာကိုထိုင်ဝမ်တမ်ကန်တက္ကသိုလ်မဟာဗျူဟာလေ့လာရေးဌာနပါမခအဲလက်ဇန်ဒရာဟွမ်ကအခုလိုသုံးသပ်ပါတယ
် The United States Navy or the Indo-Pacific
ဒေသဆိုင်ရာတပ်မဟာ Indo-Pacam လို့ခေါ်တဲ့အမေရိကန်ရေတပ်သင်္ဘောတွေတရုတ်ကမ်းရိုးတန်းနားကရေလက်ကြားမှာပုံမှန်လှုပ်ရှားလို့စဉ်အတိုင်းကင်းတော့သွာလာနေကြတာပါဒီလိုရက်ကပုံမှန်စီးရေးလေးကျင်းမှုတွေလုပ်နေတာနဲ့ပိုတူပါတယ
်စီးအေးကာလာကဆာလို့ဒီကနေ့ထိကုန်သွယ်ဖက်နိုင်ငံဖြစ်ခဲ့တဲ့ကိုပိုင်အုပ်ချုပ်နေတဲ့ထိုင်ဝမ်ကိုအရှိအာရှမဟာမိတ်နိုင်ငံတွေထဲကမိတ်ဆွေနိုင်ငံတစ်ခုအဖြစ်အမေရိကန်တို့ကရှုံးမြင်ထားတာပါတရုတ်တို့ကလည်းထိုင်ဝမ်ကိုသူပိုင်နိုင်ငံတစ်ခုအဖြစ်ပြောဆိုနေတာပါတရုတ်သမ္မတရှီဂျင်းပင်ကလည်းနိုင်ငံပေါင်းစည်းရေးအတွက်လိုအပ်လာရင်အင်အားသုံးကောင်းသုံးမယ်လို့ဇန်နဝါရီလမှာပြောဆိုထားပါတယ်ကုန်သွယ်ရေးအခွန်ကိစ္စကြောင့်တရုတ်နဲ့မပြေမလည်ဖြစ်နေတဲ့အမေရိကန်ကလည်းတရုတ်တို့ကန့်ကွက်နေတဲ့ကြားကပဲထိုင်ဝမ်ကိုလက်နက်ရောင်းဖို့အမေရိကန်လွှတ်တော်ကအတည်ပြုလိုက်တဲ့အတွက်တင်းမာမှုတွေပိုးပြီးတော့တိုးလာပါတယ်။အမေရိကန်အခြေစိုက် Stimson Center ရဲ့အရှိအာရှရေးရာသုတေသနဌာနတရုတ်ဆိုင်ရာအစီအစဉ်ကယွန်းဆန်ကအခုလိုပြောပါတယ
်။
Congress တို့ကပါတီတွေစလုံးကထိုင်ဝမ်ကိုအားပေးထောက်ခံလိုက်တာဟာမကြုံစဘူးလို့ရတဲ့ခုဖြစ်ပါတယ်ဒီအခြေမျိုးမှာထိုင်ဝမ်ပေါ်ပို့ပြီးတော့အားပေးထောက်ခံဖို့အမေရိကန်ပြည်တွင်းမှာတောင်းဆိုလာကြတယ်လို့ထင်ပါတယ
်2015ခုနှစ်ကစပြီးတော့ထိုင်ဝမ်လေးပိုင်းနဲ့တဲကိုတရုတ်စစ်လေယာဉ်တွေ15ချိန်တည်းမနဲ့ပြန်တန်းခဲ့တယ်လို့ဆိုပါတယ်ထိုင်ဝမ်ရဲ့တောင်ဘက်ကန်ယူရာမှာလည်းတရုတ်လေယာဉ်38စင်းဇန်နဝါရီလကပြန်တန်းသွားခဲ့တယ်လို့တိတရင်သတင်းဌာနကပြောပါတယ်ကျအပြင်တတိပေးတဲ့အလုပ်ရအဖြစ်ထိုင်ဝမ်ရေးလက်ကြားတဲ့ကိုလည်းတရုတ်လေယာဉ်နဲ့တင်မောတစင်းခုံမောင်းသွားခဲ့ပါသေးတယ်တရုတ်သမ္မတရှီနဲ့ထိုင်ဝမ်သမ္မတ Side in One တို့လည်းတွေ့ဆုံဆွေးနွေးပွဲညှင်းဆန်နေကြတာပါအမေရိကန်ရေတပ်နဲ့ထိုင်ဝမ်စစ်ဘက်တာဝန်ရှိသူတွေကိုအပြန်အလှန်တွားရောက်လက်ပတ်ခွင့်ပြသချက်ကိုအမေရိကန်လွှတ်တော်က2019ခုနှစ်မှာအတည်ပြုလိုက်ပြီးတဲ့နောက်ထိုင်ဝမ်ရဲ့အဓိကစိတ်ကမ်းခိုစယုံမှာအမေရိကန်ရေတပ်တင်မော်ရီဆိုက်ကမဲ့ဆိုရင်တရုတ်ဘက်ကအင်အားသုံးဖို့ဖြေလာနိုင်တယ်လို့အမေရိကန်ဆိုင်ရာတရုတ်တန်အမတ်လီကီရှင်းကပြောပါတယ်ပိုင်ဆိုင်မှုအငင်းပွားနေတဲ့တောင်တုပ်ပင်လယ်ပြင်နဲ့ထိုင်ဝမ်အနီးမှာတရုတ်ဘက်ကရစ်တပ်အင်အားကိုဆက်ပြီးတိုးချဲ့လိမ့်မယ်လို့ထိုင်ဝမ်ကကြွမ်းကျင်သူတွေကပြောပါတယ်။ဒါပေမဲ့လည်းနှောက်လုံမဲ့စီးရေလှုပ်ရှားမှုတွေကအမေရိကန်နဲ့ဆက်ဆံရေးကိုပိုးပြီးတော့ဆိုးဝါးမလာအောင်တရုတ်တို့ဘက်ကအသေးချာတွက်ဆကြလိမ့်မယ်လို့လည်းပြောပါတယ်ရှင
်။နောက်လောင်းကတင်ဆက်ပေးထားတာဖြစ်ပါတယ်။ခုဒီခါမှာတော့မြန်မာနိုင်ငံရဲ့ခီးသွားလုပ်ငန်းကြောင့်တင်ဆက်ပေးကြပါတယ်။မြန်မာနိုင်ငံရဲ့ခီးသွားလုပ်ငန်းကအခုနှစ် January လမှာမနစ်ကထက်တိုးတက်ခဲ့တယ်ဆိုပြီးတော့ဟိုတယ်နဲ့ခီးသွားလုပ်ငန်းဝင်ကြီးဌာနစီးရင်မှာဖော်ပြထားပါတယ်။ပြည်စုံကတော့ Viewin မြန်မာပိုင်းသတင်းတော်ကိုစောထက်ကသတင်းပေးပို့ထားပါတယ်ရှင်
။ခီးသွားဧည့်သည်ဝင်ရောက်တဲ့နှုန်းဟာ2018ဇန်နဝါရီလနဲ့ရှိရင်အခုနှစ်မှာ19ရာခိုင်နှုန်းပိုတိုးတက်လာရဲ့လို့ဟိုတယ်နဲ့ခီးသွားလာရေးဝင်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပေမဲ့ဒ တကယ်တမ်းဝင်ငွေရရှိရဲ့အပိုင်းမှာတော့ကြာဆင်းနိုင်ကြောင်းမြန်မာနိုင်ငံခီးသွွားလုပ်ငန်းရှင်များအသင်းခီးသွွားမြင့်တင်ရေးကတာဝန်ရှိသူဒေါကီသွဲဆိုးကပြောပါတယ
်မဖြစ်မနေ activities အစိုးရကိုပြရမှာဖြစ်တဲ့အတွက်ဝင်ကြီးကတော့ arrival တက်တယ်ဆိုတာကို mention လုပ်ပြီးတော့ပြောပါလိမ့်မယ်သူတို့ရဲ့အရှိကိုမျှော်ဆိုတဲ့ဟာကတရုတ်တိုးတွေဝင်လာတဲ့ဟာတိုင်းပြည်အတွက်ဘယ်လောက်အကျိုးရှိတယ်လဲ community အတွက်ဘယ်လောက်အကျိုးရှိတယ်လဲနိုင်ငံတော်က test ကိုမှန်မှန်ကန်ကန်ရသလားChinese stories ဒီအုံနဲ့ကျင်းနဲ့ဝင်လာတယ်ဗီဇာ arrival ဒေါ်လာ50ပေးလို့ရှိရင်ဗီဇာရတယ်အဲ့ဒီမှာဘယ်နှယောက်ဝင်လာပြီးတော့ဘယ်နှယောက်ပြန်ထွက်သွားတယ်ဆိုတဲ့ data ရှိသလားဝင်ကြီးကမှကြက်ကြက်ကြက်မြတ် knowledge တွေရှိဖို့လိုတယ်ဒါဝင်လာပြီးရော arrival တက်ပြီဆိုတာကိုပြောလို့ရတယ်ဒါမှဒီနေရာငါမြဲမယ်ဆိုတဲ့စိတ်ရှိလို့ကတော့ဒါအမတို့ရဲ့ industry ကိုဖျက်ဆီးနေလို့ပဲအမတို့ယူပါတယ်အမတို့ quality ရှိဖို့လိုတယ်အမတို့ရဲ့ဒီ destination ကိုအမားတို့တန်ဖိုးထားဖို့လိုတယ်လေ
။ထိုင်ခီးသွား agent တွေကလည်းပြည်တွင်းမှာကားငှားရမ်းတာ၊ဟိုတယ်ငှားရမ်းတာကိုတရားမဝင်လုပ်ဆောင်နေပြီးကိုရီးယားနိုင်ငံကတော့သူ့နိုင်ငံသားအလန်းညွန်ခေါင်းဆောင်ကိုယ်တိုင်လိုက်ပါလာရဲ့အတွက်ဒါဟာပြည်တွင်းခီးသွားလုပ်ငန်းအတွက်ဆုံးရှုံးမှုဖြစ်နေတယ်လို့ဆိုပါရယ်။ပြည်တွင်းမှာရှိတဲ့ဟိုတယ်တွေကို internet ပေါ်ကနေကြိုတင်ငှားရမ်းထားတဲ့အတွက်လည်းနိုင်ငံအတွက်အခွန်မရရှိရဲ့အကြောင်းခီးသွားလုပ်ငန်းကိုနှစ်20ကျော်လုပ်ကင်ခဲ့တဲ့ဒေါကီသွဲဆိုးကပြောပါရယ်။တရုတ်ခီးသွွားများလာရတဲ့အကြောင်းရင်းကတော့ခီးသွွားနာမည်ကန်လုပ်ငန်းတွေရဲ့ဈေးငင်းခီးစဉ်တွေကြောင့်ဖြစ်ပြီးကြောက်စိမ့်တဲ့အခြားစီးပွားရေးလုပ်ငန်းအယောင်ဝယ်အတွက်အဓိကဝင်ရောက်လာကြတာဖြစ်ကြောင်းအဲလန်းညွန်ဒေါ်နီလာကျော်ကပြောပါရစေ
။ဒီကီလိုပတ်သက်တိုးနဲ့ရောင်းတဲ့အခါမှာအလကားကြီးမိရလို့လာချတာ။ကုမ္ပဏီကဘယ်ကနေပြီးတော့ပတ်သက်ပြန်ချလဲဆိုတော့ဒီမြန်မာပြည်ကသရိုးနဲ့ဆိုင်ထားတယ်ဆိုင်တယ်နော်။သူတရုတ်ဘက်ကလာဖွင့်တဲ့တောက်ဆိုင်တွေရှိတယ်။ဒီရပါသေးဆိုတော့ကောင်းအောင်လို့ပို့ရရောင်းနေဆိုင်ရှိတယ်။အဲအဲ့လိုအတိအကျသူက training တွေဝယ်ထားတယ်။အဲ့ရဒီရတဲ့ပတ်သက်တော့ပြန်ချတာ။သူတို့အမြတ်ပေါ့နော်။အဲ့တော့ဒီမြန်မာပြည်ကကြိုက်လည်းမသုံးဘူး။ပြီးရခါမှာအဲ့လိုလာတဲ့ company 10ခုမှာ5ခုခွဲရပိုင်ရှင်တွေကတော့တရုတ်တွေနဲ့တရုတ်ပြည်ကသူတွေစောင့်ဆိုင်ရသူတို့ဟာပဲ။ဒီဝါကစောင့်ဆိုင်ရသူတို့ဟာဒီတော့ဆန်မြန်မာပြည်ကကြောင်းရှိတယ်။
လုပ်ငန်းလိုင်စင်မရှိရဲ့တချို့တရုတ်လူမျိုးတွေကလိုင်စင်ရပြည်တွင်းခီးသွွားလုပ်ငန်းတွေစီကနေခီးသွွားလုပ်ငန်းလိုင်စင်ငှားရမ်းကအနေနဲ့တရုတ်ဧည့်သည်တယောက်ကိုရွှေငွေ20နှုန်းအကျိုးမြတ်ပေးပြီးခီးသည်ခေါ်သွင်းလာကြကြောင်းအလန်းညွန်တွေကပြောပါရယ်ခီးသွွားဧည့်သည်တွေကသူ့အစီအစဉ်နဲ့လာနေကြပေမဲ့လည်းဟိုတယ်လုပ်ငန်းအပြင်တခြားအသုံးစရိတ်တွေကနေဝင်ငွေရရှိနေတဲ့အကြောင်းဟိုတယ်နဲ့ခီးသွွားလာရေးညွှန်ကြားမှုဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါခင်တန်းဝင်းကပြောပါရယ
်တော့လာရဲဆိုရင်တော့ဟိုတယ်တော့တဲကြတယ်နိဟိုတယ်ကြီးဆိုတော့ဒါ private sector ပဲနိဒီနိုင်ငံသားသားပြောင်းလာလို့ရှိရင် multiplier effect ပေါ့နော်လူထဲမှာမြေရဝင်ငွေတွေရှိကြတာပဲနိသူတို့သုံးသွားတဲ့ပုံမှန်မူတည်ပြီးတော့နိဟိုအဲ့တဲ့နေတိုးလာတဲ့မြေဝင်ငွေတွေများလာမှာပါ
မြန်မာနိုင်ငံကတိုင်းရင်းသား data တချို့မှာလူအခွင့်ရေးချိုးဖောက်မှုတွေဆက်ဖြစ်နေပြီးလူမျိုးတုံးတက်ပြတာရေးအထိရှိခဲ့တဲ့ဆိုရဲဆွဆွဲထားချက်တွေထွက်ပေါ်လာပြီးရဲ့နောက်မှာအနောက်နိုင်ငံခီးသွွားတွေအထူးသဖြင့် UK ၊ Canada ၊ Scandinavia နိုင်ငံကခီးသွွားလာရောက်နှုန်းနှဲသွားတာဖြစ်ပါတယ်2018ဒီဇင်ဘာလအထိတနှစ်တာပတ်လုံးပြည်တွင်းကိုဝင်ရောက်ခဲ့တဲ့နိုင်ငံသားအရေအတွက်ဟာ 1.4 မီလီယံရှိပြီးဒါဟာတနှစ်ကို 2.6 ရာခိုင်နှုန်းတိုးလာရေးနှုန်းဖြစ်တယ်လို့ဟိုတယ်နဲ့ခီးသွွားလာရေးဝန်ကြီးဌာနရဲ့ဇန်နဝါရီ16ရက်ထုတ်ပြန်ကြမှာဖော်ပြထားပါတယ်
ကိုယ်စားထက်တင်ပေးပို့ထားတာဖြစ်ပါတယ်အခုဒီခါမှာတော့ဥပောင်ခင်မြမရေးတုံသက်ချက်ကိုတင်ဆက်ပေးကြပါတယ်နိုင်ငံပိုင်မြမကြောင်းမြင့်ကျန္တာလုပ်ငန်းနဲ့စစ်ဘိုလ်ကြီးတွေခရိုနီကြီးတွေဆက်ဆက်နေပုံကိုဥပောင်ခင်ကတုံသက်ရေးသားထားပြီးတော့ကိုညံဝင်းအောင်နဲ့တူတင်ဆက်ထားပါတယ်ရှင
်ပြည်ဆိုရခေကလေးကစစ်တပ်ပိုင်ကုမ္ပဏီတွေကကြောက်စိမ့်နဲ့ကြောင်းမြင့်လုပ်ငန်းကိုပိုင်ဆိုင်ထားတာကြောင့်မြမကျောင်းမြေရန်နာရောင်းဝယ်လုပ်ငန်းမှာဥဆောင်ပါဝင်သူအလုံးဟာစစ်ဘိုလ်ဟောင်းတွေဖြစ်ကြပါတယ်စစ်တပ်ရဲ့အကျိုးစီးပွားနဲ့စစ်တပ်နဲ့ဆက်ဆံနေတဲ့လုပ်ငန်းရှင်တွေရဲ့အကျိုးစီးပွားကိုစောင့်ရှောက်ဖို့ဒီစစ်ဘိုလ်ဟောင်းတွေကတာဝန်ယူရတယ်လို့အန်ဒရူးဘော်ဝါနဲ့အပေါင်းပါသူတေတီတို့ရေးသားထားတဲ့စာရမ်းမှာဖော်ပြပါတယ်ပုဂ္ဂလိကကုမ္ပဏီကိုလုတ်ွက်တေကအစိုးရနဲ့အကျိုးတူဖက်ဆက်လုပ်တယ်ဆိုတဲ့ကုမ္ပဏီကိုတော့ဧက50ဒုဗော်ခွင့်လိုင်စင်ချပေးပါတယ်ဒုဗော်ခွင့်လိုင်စင်ရပုဂ္ဂလိကကုမ္ပဏီအများစုဟာစစ်တပ်နဲ့နှိစပ်သူတွေဖြစ်ပါတယ်ဖက်ဆက်ကုမ္ပဏီတွေဟာနှစ်ဝက်တစ်ကြိမ်ကျင်းပတဲ့ကြောင်းမြေရနာပွဲမှာရောင်းချဖို့လိုအပ်ပြီးရောင်းရငွေ25ရာခိုင်နှုန်းကိုနိုင်ငံပိုင်မြမကြောင်းမြေလုပ်ငန်းကိုပေးရပါတယ်ဖန်ဆီရမိတဲ့ကြောင်းမြက်ကိုလည်းမြမကြောင်းမြက်လုပ်ငန်းကရောင်းချပြီး50ရာခိုင်နှုန်းရက်တဖွဲ့ကိုပေးပါတယ်။ကုမ္ပဏီတွေဟာထုတ်လုပ်မှုကိုဒေသဆိုင်ရာကြောင်းမြက်လုပ်ငန်းရုံးကိုအ စီရင်ခံဖို့လိုပါတယ်။တွင်းဝခွန်ပြပွဲအထူးကုန်စည်ကွန်ပြပွဲဝန်ဆောင်ရေးစတာတွေကိုကုမ္ပဏီတွေကပေးဆောင်ရပါတယ်
။နေပြည်တော်ကြောင်မြတ်ရုံကျုပ်ကြောင်မြတ်ပြတိုင်းနဲ့ဒေသဆိုင်ရာရုံခွဲတွေမှာဝန်ထမ်း600လောက်လုပ်ကိုင်နေကြပါတယ်။နိုင်ငံပိုင်လုပ်ငန်းတွေမှာမြန်မာကြောင်မြတ်လုပ်ငန်းကအစိုးရကိုပေးတဲ့ငွေဟာအများဆုံးလို့သိရပါတယ်။ဒါပေမဲ့ဝင်ငွေနဲ့ပတ်သက်ပြီးနိုင်ငံပိုင်ကြောင်မြတ်လုပ်ငန်းကိုအသေးအချာစစ်ဆေးတာမျိုးသိမ့်မရှိဘူးလို့ဆိုပါတယ်။နိုင်ငံပိုင်လုပ်ငန်းဟာကြောင်မြတ်တွေကိုကိုယ်တိုင်ထိမ့်သိမ့်သူလှောင်ပါတယ်။ပုဂ္ဂလိကလုပ်ွက်တွေကြောင့်ပြပွဲအပြင်မှာရောင်းဝယ်တာမျိုးရှိပေမဲ့ကြီးကျက်စစ်ဆေးမှုသိမ့်မရှိဘူးလို့ဆိုပါတယ်။ကြောင်မြတ်တန်ဖိုးဖြတ်တဲ့လုပ်ငန်းမှာလည်းမြန်မာအစိုးရဟာအားနည်းလွန်းတာမို့ရသင့်သလောက်မရဘဲနည်းပြီးရတယ်လို့ဆိုပါတယ်။နေပြည်တော်ကကြောင်မြတ်ပြပွဲအဆောက်အုံကတင်ယူရိုငွေ44သန်းကုန်ကြပါတယ
်။နိုင်ငံပိုင်ကြောင်မြတ်လုပ်ငန်းမှာအများဆုံးသုံးတာဟာလုံခြုံရေးစရိတ်ဖြစ်ပါတယ်။လုပ်ွက်အနီးမှာအခြေစိုက်တဲ့တိုင်ရင်းနှရင်းရဲ့အသုံးစရိတ်ကိုကြောင်မြတ်ရုံးကပေးချေပါတယ်။အခုမှစစ်တပ်ကအဲ့ဒီအသုံးစရိတ်ကိုကြားခံကြောင်းသိရပါတယ်။အခြားအသုံးစရိတ်တွေကတော့ဝန်ထမ်းလက္ခဏာနဲ့ဝန်ဆောင်ခတွေဖြစ်ပါတယ်။နိုင်ငံပိုင်ကြောင်မြတ်လုပ်ငန်းရဲ့အထောက်ဆက်နဲ့ကဖွင့်လှစ်တဲ့သီးသန့်ငွေစည်းရင်းတို့မဟုတ်ကိုပိုင်ရန်ပုံငွေဟာချက်ဘီလီယံ900နီးပါးရှိပါတယ်။ဒီငွေဟာ182နှစ်စာအသုံးစရိတ်နဲ့ညီမျှပါတယ်။အစိုးရကမမှန်ကန်ကန်ငွေပေးသွင်းနိုင်ရေးအတွက်စည်ရင်းချုပ်ရုံးကနိုင်ငံပိုင်ကြောင်မြတ်လုပ်ငန်းကိုနှစ်စဉ်စစ်ဆေးပါတယ်။ဒါပေမဲ့ကြောင်မြတ်လုပ်ငန်းဆိုင်ရာဗန္ဒာရေးစစ်ဆေးမှုဟာအားနည်းနေစေဖြစ်ပါတယ်တဲ့။လုပ်ငန်းဆောင်ရွက်မှုကိုမစစ်သေးနိုင်ဘူးလို့ဆိုပါတယ
်နိုင်ငံပိုင်ကြောင်မြတ်လုပ်ငန်းဟာအသတင်းအမြတ်ရဲ့25ရာခိုင်နှုန်းကိုဝင်ငွေအဖြစ်ပြည်တွင်းအခွန်ဦးစီးဌာနကိုပေးသွင်းရပါတယ်နောက်ထပ်20ရာခိုင်နှုန်းကိုနိုင်ငံတော်သို့ထည့်ဝင်ငွေအဖြစ်ငွေတိုက်ဦးစီးဌာနကိုပေးသွင်းပါတယ်နိုင်ငံပိုင်ကြောင်မြတ်လုပ်ငန်းမှာကြွေးမြီမရှိပေမဲ့တာဝန်တစ်ခုရှိပါတယ်ပထမတာဝန်ကငွေရင်းအရင်းအနှီးအဖြစ်နှစ်ပေါင်းများစွာကစိုက်ပေးထားတဲ့ကြက်ငွေ144ဘီလီယံကိုမှန်မှန်ပြန်လည်ပေးဆပ်ဖို့ဖြစ်ပါတယ်ဒုတိယတာဝန်ကတော့ကြောင်မြတ်ကုမ္ပဏီတွေကအနှံထားတဲ့အာမခံငွေကျပ်161ဘီလီယံဖြစ်ပါတယ်ကြောင်မြတ်ကုမ္ပဏီကကန်ထရိုက်စာချုပ်ဖောက်ပြက်ရင်သိမ်းယူနိုင်ဖို့အနှံထားတဲ့ငွေဖြစ်ပါတယ်ဒါပေမဲ့ကန်ထရိုက်စာချုပ်ဖောက်ပြက်မှုကြောင့်နိုင်ငံပိုင်ကြောင်မြတ်လုပ်ငန်းကအနှံငွေသိမ်းဆီးတာမျိုးမရှိသေးပါဘူး
နိုင်ငံခြားကြောက်ကုန်တွေ99ရာခိုင်နှုန်းဟာတရုတ်ပြည်ကလာသူဖြစ်ပြီးပြည်တွင်းကတော့နိုင်ငံပိုင်ကြောင်မြတ်လုပ်ငန်းအပါအဝင်ပုဂ္ဂလိကကုမ္ပဏီတမဝိုင်းမှအသင်းနဲ့အစိုးရနဲ့အကျိုးတူဘက်ဆက်တွေဖြစ်ပါတယ်အစိုးရနဲ့အကျိုးတူဘက်ဆက်ကုမ္ပဏီတွေကအများဆုံးထုတ်လုပ်ပါတယ်ကုမ္ပဏီတွေနှစ်စဉ်ထည့်ထားတဲ့ကြောင်မြတ်လုပ်ငန်းအသင်းရန်ပုံငွေယူရိုတန်90သို့မဟုတ်အမေရိကန်ဒေါ်လာတန်100နီးပါးကိုသမ္မတဦးသိန်းစိန်အပါအဝင်စစ်ဘူကြီးတွေလွဲသုံးစားလုပ်မှုဟာအတော်လူသိများပါတယ်။ဖားခန့်ကြောင်စိတ်မြေမှာလုတ်ခွဲအကောင်းဆုံးရသူတွေထဲမှာဗိုလ်ချုပ်မှုကြီးတန်းရွှေရဲ့ဇနီးဒေါ်ချန်ချန်ရဲ့သားတဦးပါဝင်နေပုံကိုရှေးမတ်မတ်တော်က2016ဖေဖော်ဝါရီလ16ရက်နေ့တုန်းအီယာဝတီစာဆောင်မှာအသေးစိတ်ဖော်ပြပါတယ်။ကြောင်စိတ်လုတ်ခွဲအကောင်းဆုံးနေရာကိုကြိုင်ကြောင်မြတ်ကုမ္ပဏီကယူပါတယ်။ဒီကုမ္ပဏီရဲ့ညွှန်ကြားရေးမှူးထဲမှာကြိုင်စန်းရွှေဆိုသူပါဝင်ပါတယ်။ဘုရားမူကြီးတန်းရွှေကြီးစိုးတုန်းကကျိုင်းကြောင်မြတ်ကုမ္ပဏီဆိုပြီးကြောက်စိမ့်တွေကိုပြောင်းထုတ်နေရကစစ်အာဏာရှင်အနားယူသွားတဲ့အခါမှာ Classic International ဆိုတဲ့အမည်ကိုပြောင်းလိုက်ပါတယ်။ဒါပေမဲ့ကျိုင်းစန်းရွှေကိုပိုက်ရှင်အဖြစ်မှတ်ပုံတင်ထားတယ်လို့ပြောပြပါတယ်ခင်ဗျာ
။ဥက္ကဋ္ဌမြန်မာရေးသုံးသက်ချက်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်။ခုတစ်ခါမှာတော့ဒေါ်လာအတန်းတင်ဆက်ပေးထားတဲ့အမေရိကန်သုံး ETN သင်ခန်းစာကိုနားဆင်ကြအောင်ပါရှင
်။ဒီတွင်ပါ English Migrant Style ကန္တမှာချိုးချံချွေးတာတဲ့ကတ်စီနေတယ်ဆိုရင်ဘယ်လို ETN တွေနဲ့ရည်ညွှန်းသုံးလဲဆိုတာကိုတင်ပြပေးဖို့စီစဉ်ထားပါတယ်။ပထမအဦးဆုံ
း skin flint
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက skin skin ကအရေးပြ flint flint ကမိခတ်ချောက်ဖြစ်ပြီးဓာတ်ရိုက်ဒီဘေကတော့မိခတ်ချောက်အရေးပြဖြစ်ပါတယ်ဒီသုံးဆင်းသက်လာတာကတော့ရှေးတုန်းကမိမှုရမှာ မိခ၆တုံးကိုကြောက်ကြောက်ချင်းတိုက်ပြီးမိမွေရာမှာအဲ့ဒီကစီနယ်ချိုးချံလှတဲ့လူကအရေပြားတီအောင်ပါနေတဲ့မိခ၆ကိုမလွတ်ပစ်ဘဲတုံးလို့ရနိုင်တဲ့ပြီတုံးနေတဲ့ဖြစ်ရကန်ကြီးဆင်းသက်လာတာပါဆလိုရာကတော့ဘာပဲဖြစ်ဖြစ်အကကလေးချန်နေတောင်မှမလွတ်ပစ်ရဲတာကိုဆလိုရာဖြစ်ပါတယ်ကော့ကက်ချစ်ချက်ပြီးတော့မလွတ်ပစ်ဘဲနှမျောပြီးဆက်တုံးနေတဲ့အဖြစ်မျိုးနဲ့ဆင်တူတယ်လို့ဆိုရမှာပါဒါကြောင့် skin flint ရဲ့idiom အဓိပ္ပာယ်ကကျမတို့မြန်မာမှာကော်တရာကာစီနေကြီးလို့ဆိုနိုင်ပါတယ်သိတ်ချိုးချမ်းချွေတာတဲ့လူဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Scooby ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ John is a skin flint rain or shine he always walks to work to save on the bus fare
John ဟာကာစီနေကြီးမိုးရွာရွာနေဘူးဘူးအလုတ်ကိုသူလမ်းလျှောက်သွားတယ်ပါစကာကတက်တာရအောင်လို့ကြည့်ပေးရပါတယ်။ George Scooby ရဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ John is a skin flint. Rain or shine, he always walks to work to save on the bus fare.
ကစီနီယာမှာနောက်ထပ်အသုံးပြုနိုင်တဲ့ idiom ကတော့
penny pincher
ဖြစ်ပါတယ်။စာလုံးပေါင်းက PENNY penny ကအင်္ဂလိပ်အသုံး penny အကျွေးစီဖြစ်ပြီးတော့ PINCHER pincher ကတိုးစိတ်တဲ့လူဖြစ်ပါတယ်။စကွိုက်ခွန်ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ပြားစီကိုတိုးကန်းစိတ်ကနားနဲ့ပြုလုပ်တာဖြစ်ပါတယ်။ဒီအသုံးရဲ့ idiom အဓိပ္ပာယ်ကကျမတို့မြန်မာမှာအနိကဆုံးတပြားနပြားခွာတဲ့လူနဲ့ဆင်တူတယ်လို့ဆိုရမှာပါ။ဒီအသုံးနဲ့ပတ်သက်လို့ George Hobie ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ As a student putting herself through college, Mary was well known among her friends.As a penny pincher.
Chang du bwa ko si ne ko college ko te ya ro Mary ha de pya na pya chi thong ni ya de lu phit de lu thu tin ye chin ni ga ti tha ja de lu deibe ya ba de. George Scooby de u ma ko naw ta khaw li la chi ja ya aw ma.
As a student putting herself through college, Mary was well known among her friends as a penny pincher.
Ku naw song tin pya pe ma ga ro
cheap skate.
Phit ba de. Sa long paung ga CHEAP cheap ga zebora a poza laita SKATE skate ga di ma british a thong ban sa ga yang yin ko so lo da phit par de da chang cheap skate ga zebore yang yin nam su a poza laite yang yin bo di thong ye idiom a de be ga le shin ma de zebora ko chai ne tet da ze tet ta ra ko be chi da ta nai naw ma casino pi tet ta re ni sha du ဒီနေ့ကျမတို့မြန်မာမှာအပေါ်စားချိုက်တဲ့လူဘာမဆိုဈေးပေါ်မှဝယ်တဲ့လူမျိုးကိုဆိုလိုတာဖြစ်ပါတယ်။တခါတည်းကလည်းသူများဝယ်ကြွေးတာပဲစားနေပြီးကိုကြွေးဖို့အလှည့်ကြတော့မသိချင်အောင်ဆောင်းနေပြီးကိုပစံတက်တာရလေအောင်ကစီနဲလှသူကိုလည်း cheap skate ရဲ့လို့ရည်ညွှန်းခေါ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Scooby ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ Joe is a cheap skate. He always eats instant noodle packets for lunch
chuga de ge poza chai de lu bya tu ni le sa so yin a mye khaw swae de ku be sa de lu de be ya ba de george ku pi de u ma ku naw ta khaw le la chi cha ya aw ma
joe is a cheapskate he always eats instant noodle packets for lunch
di de din ba ka si ne da ko tin sa pyo de idiom a thong ni phit de
skin flint penny pincher Cheapskate.
ဒုက္ခတင်ပြပေးခဲ့တာဖြစ်ပါတယ်။နောက်တရင်ပါကုလူချင်းမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။ဒေါ်လာတန်တင်ဆက်ပေးထားတဲ့အမေရိကန်သုံး idiom သင်ခန်းစာစီစဉ်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်။ဖီဝေကနေတင်းငွေနေမနက်ခင်းစီစဉ်တွေကိုဆက်ပြီးတော့တရားထုံးလင်းပေးနေပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို 19 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်းမှာတော်တာရှင်များရှင်။ VOA မြန်မာပိုင်းအစီအစဉ်တွေကိုလိုင်းတူမီတာ3040နဲ့48အပြင်လမ်းလမ်းမီတာ190တို့ကနေတိုက်ရိုက်ထုံးနေပေးနေပါတယ်။ဒီနေ့မနက်ခင်း9:00အထိထုံးလွှင့်ပေးမယ့်အစီအစဉ်တွေမှာဆိုရင်တော့ဒိုင်းအလီလိုင်းအစီအစဉ်ကိုလည်းနားဆင်ကြရမှာပါ။အခုအစီအစဉ်ထုတ်လွှင့်မှုမဆုမနဲ့ကိုအောင်လုံးတို့တင်ဆက်ပေးထားတဲ့ဒိုင်းအလီလိုင်းအစီအစဉ်ကိုနားဆင်ကြအောင်ပါရှင
်။မင်္ဂလာပါခင်ဗျာ။ဒီနေ့ဒိုင်းအလီလိုင်းအစီအစဉ်မှာတော့စစ်တပ်ကလေးလကြာတစ်ပတ်သက်ပြစ်ခတ်ရစေးကြေညာထားတာဟာတကယ်တမ်းအလုပ်ဖြစ်မဖြစ်ကိစ္စကိုဆွေးနွေးသွားမှာပါ။တမန်တော်ကစစ်စင်ရဲ့နယ်မြေတချို့မှာလေးလကြာပြစ်ခတ်ရစေးထားပြီးငင်းရင်ဆွေးနွေးဖို့ကန့်လန့်ခဲ့တာအခုဆိုရင်နှစ်လကျော်သွားပါပြီ။အပြစ်ခတ်ရစေးထားတဲ့ကာလအတွင်းမှာမြန်မာစိုးရကိုယ်စားလှယ်တပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကကိုယ်စားလှယ်ရမှာတွဲဆုံဆွေးနွေးမှုတချို့ရှိပေမဲ့လက်နက်ကိုင်တပ်ဖွဲ့တွေလည်းအပြင်းထန်ဖြစ်နေသေးပါ။ဆိုတော့အပြစ်ခတ်ရစေးကြီးညာထားရင်တပ်ဖွဲ့တွေဖြစ်နေရတာဘာကြောင့်လဲ။လက်နက်ကိုင်ပြစ်ခတ်တွေရောပါရေးပြည်တွင်းငင်းရင်မှာဘာတွေကအဓိကဟန်တာဖြစ်နေလဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးသွားမှာဖြစ်ပါတယ်။ပြည်နိုင်ဆွေးနွေးဖို့အတွက်ရခိုင်မျိုးသားကောင်စီ ANC ထူထူတွင်းရင်မှုလည်းဖြစ်ညညတော့တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့ပြောခွင့်ရပုဂ္ဂိုလ်လည်းဖြစ်တဲ့ဦးထွန်းစောနောက်တိုင်းသားရေးချွမ်းကျင်သူသတင်းစာဆရာဦးမောင်စိုးတို့ဖိတ်ခေါ်ထားပါတယ်ဆိုတော့ကျွန်တော်ပင်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေလည်းလေးလိုက်မှာအစင်းနဲ့ရောက်နေကြပါပြီဆိုတော့အစီအစဉ်ကိုဆက်လိုက်ချင်ပါတယ်ကျွန်တော်အရင်ဆုံးတော့ပင်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေရဲ့ဟိုတုံးသက်ချက်ကိုကြားချင်ပါတယ်ခင်ဗျအခုဒီတစ်ပတ်သက်အပြစ်ခတ်ရစဲထားတဲ့ကာလအတွင်းပေါ့လေတက်မတော်ကရီမန်းထားတယ်လို့မျိုးငင်းချင်းအတွက်ပဲဖြစ်ဖြစ်စီးရီးတင်းမာမှုတွေကိုရှော့ချတာမျိုးပဲဖြစ်ဖြစ်ထူးထူးခြားခြားတိုးတက်ဖြစ်ထွန်းမှုအနေနဲ့ပြောနိုင်တာဗာများရှိမယ်လို့ယူဆလဲဆရာဦးထွန်းစောအရင်ဆွေးနွေးပြပါလားခင်ဗျဟု
တ်ကဲ့ဒီကျွန်တော်တို့တက်မတော်ရဲ့လေးလာတာပြစ်ခတ်ရစဲထားတာအခုဆိုနှစ်လကျော်လာပြီပေါ့လေဒါပေမဲ့သူရဲ့ဒီနှစ်လတာကာလအတွင်းမှာကြီးလိုက်မယ်ဆိုလို့ရှိရင်တော့အပြစ်ခတ်ရစေးထားတဲ့နေရာကဒီရှမ်းပြည်တို့ကချင်ပြည်တို့မှာအဓိကစစ်တိုင်း၅ခုမှာဖြစ်ပါတယ်ဆိုဒီစစ်တိုင်း၅ခုနေရာမှာလည်းပဲဒီစိုက်ပွဲတွေကရှိနေတယ်အဲ့ဒီစစ်တိုင်း၅ခုမှာမပါတဲ့နေရာဖြစ်တဲ့သူတို့ပြင်ခိုင်ပြည်မှာဆိုလို့ရှိရင်ပို့ပြီးတော့မှတိုက်ပွဲတွေပြင်းထန်နေတယ်ပေါ့ဗျာဆိုတော့ကကြတော့သူတို့အပြစ်ခတ်ရစေးရေးမှာတိုးတက်မှုလို့ပြောလို့ရတာကကချင်ပြည်မှာတော့နည်းနည်းရှိတာပေါ့နော်အဲတော့ KIO နဲ့ပြစ်ခတ်ရေးဈေးကတော့နည်းနည်းရောသွားတာကိုတွေ့ရတယ်အဲပြီးခဲ့တဲ့ဟိုပေါ့အကကတက်မတော်ရဲ့တရင်းစားရှင်းနေပွဲမှာဆိုလို့ရှိရင်ကချင်ပြည်မှာမဖြစ်သလောက်ပဲလို့သူတို့ကတော့ပြောတာပေါ့နော်ဒါပေမဲ့သူကတော့ဟိုဖွဲ့ကနေဟိုပေါ့ဖြစ်ဒီပွဲနဲ့ဖြစ်ဆိုတဲ့ကိစ္စတွေကိုသူတို့မှတ်တမ်းတွေကိုသူတို့ရုတ်ပြတဲ့အချိန်မှာတစ်ဖက်သက်တွေပြောသွားတာတွေလည်းကျွန်တော်တို့တွေ့ရတာပေါ့ဆိုတော့မြေပြင်ခြေနေကတော့သူ့ရဲ့ဒီအပြစ်ခတ်ရေးသိထားတဲ့ကာလအတွင်းမှာတော့ဒီစစ်မှန်တဲ့ငြိမ်းချမ်းရေးပေါ်ကိုသွားနေတာကိုကျွန်တော်တို့မတွေ့ရဘူးလေးလာတာတစ်ဖြစ်သက်အပြစ်ခတ်ရေးသိရေးကငြိမ်းချမ်းရေးထက်ဒီစစ်ရေးရည်မှန်းချက်ကိုပို့ပြီးတော့မှအကောင့်တွေဖော်နေတာကိုကျွန်တော်တို့တွေ့ရတယ်တကယ်စစ်မှန်တဲ့ငြိမ်းချမ်းရေးကိုပေါ်ဆောင်မယ်ဆိုလို့ရှိရင်တော့ဒီရိုးသားမှုကိုအခြေခံဖို့တော့လိုပါလိမ့်မယ်နိုင်ငံရေးအရအဓိကတော့ဒီအခြေရှာလိုတဲ့ဆန္ဒသဘောထားတွေရှိဖို့လိုတာပေါ့အခုကငြိမ်းချမ်းရေးနဲ့ပတ်သက်လာရင်ဘီဟာကကြိုတင်ကက်သက်ချက်မှမထားဖို့လိုတာပေါ့နော်အခုကကြိုတင်ကက်သက်ချက်တွေနဲ့သူအကောင့်တွေပေါ်နေတဲ့ခါကျတော့ဒီလေးလာတဲ့ကာလအတွင်းမှာလည်းသူ့ရဲ့အပြစ်ခတ်ရဲ့စီရေးနဲ့ပတ်သက်လို့ကတော့လက်တွေ့အဖြစ်အလုပ်မဖြစ်တာကိုကျွန်တော်တို့တွေ့ရတယ်ဒီကြားထဲမှာစစ်ဆက်ဖို့အတွက်တော့ဒီဆွေးနွေးကြတဲ့အဖွဲ့ကနေကကြတော့သူတို့တစ်ချိန်ပြီးခဲ့တဲ့ဘက်မှာရပိုင်းတွင်းမှာပဲမြောက်ပိုင်းကနေပြီးတော့လေးပွဲနဲ့တွေ့တာရှိတယ် SSPV နဲ့နေပြီးတော့မှတွေ့တာရှိတယ်ဒါပေမဲ့ဒီရဲ့နောက်ဆက်တွဲပြေထုံးမှုတွေကတော့ဘယ်လိုလာမလဲတော့ကျွန်တော်တို့မသိသေးဘူးပေါ့လေ
။ဟုတ်ကဲ့
။ဒါပေမဲ့ဒါကတော့ကျွန်တော်တို့စောင့်ကြည့်ရမယ့်နေထားဖြစ်တယ်လို့ပဲမြင်ပါတယ
်။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ဆရာဦးမောင်စိုးရောခင်ဗျာကျွန်တော်တို့ဒီလေးလာတာကာလမှာအခုတစ်ဝက်လောက်ကြိုးသွားပြီဆိုတော့ဒီထဲမှာပြေထုံးမှုတိုးတက်မှုအနေနဲ့ဘာတွေများတွေ့မိသေးလဲဆရာ
။ထူးတန်းကအနေနဲ့ပြောမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ CIA အပါအဝင်အရင်တော့ NC လက်ထိုးကိုလက်ခံမှုညှင်းပယ်ခဲ့တဲ့အဖွဲ့၃ဖွဲ့ပေါ့နော်။ဒီ AAPNL ကိုကန်ဒီ၃ဘွဲ့ကို NC ထိုးဖို့အတွက်ဒီဆွနွေဝဲဆွနွေတာထူးခြားချက်ပေါ့ဒါအရင်တုန်းကတခါမှမရှိဘူးလေဆွနွေဝဲကဒီကာလမှာကျွန်တော်တွေ့ရပါတယ်ဒါပေမဲ့ရိုးစင်မှာတော့ဒီဆွနွေဝဲအမောင်းမြန်မာဦးငင်းကွန်ရှင်ဘက်ကနေပြီးတော့ဒီကကွန်မန်ဒ်ထိုးပြီးတော့ NC ကိုထိုးဖို့ ွားစီတင်နေဟိုဘက်ကတော့မြောက်ပိုင်းလေးဘက်ကတော့ NLD ဘယ်လစ်ထရီထိုးမှပဲဘယ်လစ်ရရင်ထိုးပြီးမှ NC ထိုးမယ်ဆိုလို့ကိုယ်ရဲ့ချက်တည်းတော့ရှိပါတယ်ဒါကတော့ထူးခြားတဲ့ဒီအောင်မြင်မှုဆိုတာတဲ့ထူးခြားမှုပေါ့နော်ကျွန်တော်2015တည်းကဒီ NC လမ်းကြောင်းပေါ်မှာပါဖို့အတွက်မြစ်တဲ့ခံရတဲ့၃ဘွဲ့ဒီ NC ထိုးတဲ့ဆွေးနွေးလာထူးခြားမှုတစ်ခုဖြစ်ပါတယ်အဲဒီဆွေးနွေးပွဲဒီမှာအောင်မြင်တဲ့အတွက်ကြောင့်မလို့ပြည်ခက်ရစိမ့်နေမှာပါတဲ့ဒီရခိုင်ပြည်နယ်မှာတော့တိုက်ပွဲတွေပိုများလာပါတယ်ကျွန်တော်တို့ကြည့်တော့ဒီဇင်ဘာ27ရက်နေ့နောက်ပိုင်းနေ့ဖေဖော်ဝါရီလကုန်ထိဆိုတိုက်ပွဲပေါင်း80ကျော်လောက်ဖြစ်တယ်လို့သိရပါတယ်အဲ့တော့ဒါဒီရှော့ချဖို့ကတော့ဆက်လက်ဆွေးနွေးဖို့လိုအပ်ပါလိမ့်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ဟိုဆိုတော့ဟိုစောစောကဟိုဆရာဟိုလည်းပြောတာဆရာဦးတွန်းစောလည်းဆွေးနွေးသွားတာတခုရှိပါတယ်ကျွန်တော်တို့ဒီဟိုတက်မတော်တင်းစာရှင်းလင်းပွဲမှာပြောထားတဲ့အချက်တွေပေါ့လေဒီတစ်ပတ်သက်အပြစ်ခတ်ရစဲထားတဲ့ကာလမှာဒီတန်းသားလက်နက်ကင်ဖွဲ့နေတိုက်ပွဲတွေမြင်းများဆဆမဖြစ်ဘူးပေါ့လေဖြစ်ခဲ့တဲ့တိုက်ပွဲတချို့ဆိုရင်လည်းပြင်းပြင်းထန်ထန်ဖြစ်တာမရှိဘူးဆိုပြီးတော့ပြောပါတယ်ဆိုတော့ဒီဘိုင်းမှာကြည့်မယ်ဆိုရင်ဒါတိုးတက်မှုတခုလို့ပြောနိုင်လားဆရာဦးမောင်ဆို
အဲ့ဒီဘက်ကတော့ပြောလို့ရပါတယ်ခင်ဗျာတိုက်ပွဲတွေကကချင်ပြည်နယ်ချမ်းပြည်နယ်မှာလည်းပြင်းပြထန်ထန်မဖြစ်ဘူးမပြင်းထန်မဖြစ်ဘူးဆိုတာကတော့တမတော်ဘက်ကနေစစ်စီအကြီးစားလောက်တာမရှိဘူးလို့ပြောရပါမယ်အဲ့တော့ရခိုင်ပြည်နယ်မှာတော့တိုက်ပွဲတွေနည်းနည်းစိတ်ပါတယ်တိုက်ပွဲ80ကျော်လောက်ဖြစ်တဲ့ဆိုပေမဲ့လည်းပဲကျွန်တော်2015ခုနှစ်ကိုကန့်ကိုကိုကန့်တပ်တွေဝင်တော့စစ်စီမျိုးဖြစ်ပြင်းထန်တာမျိုးတော့မတွေ့ရသေးတာကတော့စွန့်ဝဲအတွက်ကျွန်တော်လမ်းပွင့်နေသေးပဲလို့ထင်ပါတယ်
โอเคကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုကျွန်တော်တိုက်ရိုက်ဆွေးနွေးဖို့ကျွန်တော်ဒီရခိုင်တက်မလို့အေးအဖွဲ့ပြောခွင့်ရခိုင်သူခေါကျွန်တော်တို့ဆက်သွယ်ပါသေးတယ်ဒါပေမဲ့တိုက်ရိုက်ဆက်သွယ်ဖို့ပြောဖို့ဆိုဖို့အခက်အခဲရှိတဲ့အတွက်ကျွန်တော်တို့ကြိုတင်မေးထားတာရှိပါတယ်အဲဒီမင်းမြင့်ချက်ကိုနောက်တောင်းကြည့်အောင်ပ
ါကျွန်တော်တို့ရခိုင်ဒေသအဖက်မှာတော့เนาะဒီမမစစ်တပ်ဖက်ကသူတို့တစ်ဖက်ကဒီခက်ရစီထားတဲ့ဒီလေးလားကာလဘောတော့အခုဆိုလို့ရှိရင်တော့လက်ကြုံပေါ့ဒါပေမဲ့လို့ဒီကျွန်တော်တို့ဘက်မှာတော့ဟိုထူးခြားတဲ့အဲ့လိုမျိုးဒီချက်ကိုတိုးတက်မှုတော့မရှိဘူးကြဆိုတော့ဒီရခိုင်ဒေသရဲ့အခြေအနေကတော့ဒီအခုသူတို့ဒီဟိုပညာရှင်ထုတ်ခဲ့တဲ့ဒီဒီဒီဥစ္စာက2018ဒီဇင်ဘာလ27ရက်နေ့ကနေနော်အခုဒီအော်ဒီဥစ္စာကဖေဖော်ဝါရီလ2019ဖေဖော်ဝါရီကအကုန်ထိရောနော်ကျွန်တော်တို့ဒီမှာဟိုအဲ့ဒီလိုက်ကြကာလအတွင်းမှာတော့ဒီတိုက်ပွဲပေါင်း83ကြိမ်ဖြစ်တယ်ကြအဲ့ဒီမှာဟိုအရသာတွေကိုလည်းမတရားဒါဖမ်းဆီးနှိပ်စက်တပ်ဖြတ်မှုတွေဒါအများကြီးဟိုဖြစ်ပေါ်လာတာရှိတယ်။ဟိုအချင်းနေတိုးတက်မှုကတော့ဟိုပြောမယ်ဆိုအရင်တုန်းကထက်ပိုပြီးတော့ဆိုးသွားတယ်လို့ပြောလို့ရတာပေါ့။ဟိုအဓိကအချက်ကတော့ဒီဒေါအောင်ဆန်းစုကြည်ကအေးကိုအမြင့်ပြည့်ရှင်မှုဖို့အတွက်စစ်တပ်ကိုအမိပေးခဲ့တာပဲ။ဟိုဒါကအချင်းနေကိုပိုပြီးတော့ရှုံချွေးသွားစေခဲ့တယ်ဗျ။အဲ့တော့ကြောင့်ဒီနောက်ပိုင်းဒီတခိုင်ပြည်သေးကဒီဗမာစစ်တပ်ရဲ့ကျူးလွန်မှုတွေဟာနော်ပြောမယ်ဆိုရင်တော့ state sponsor terrorism လို့ပြောလို့ရတာပေါ့နော်ဒီလူသားမျိုးနွယ်စုတွေပုံမှာကျူးလွန်တဲ့ယာစွာမှုအတွေ့ဒီတောင်ဆန်းစုကြည်ဆိုရမှာလေတာဝန်အပြည့်ရှိတယ်ကြာ
โอเคဟိုဒါကတော့ဒီကိုခိုင်ဒုက္ခပြောတာတော့ဒီရခိုင်ဘက်ကအခြေအနေပြောတာပေါ့နော်အခုသူတို့ဒီတက်မတော်ဘက်ကကြီးညာတဲ့စစ်စင်နေမြေတချို့ဆိုတဲ့ထဲမှာရခိုင်ဘက်ကမပါဘူးဆိုတော့ဒီတက်မတော်ကစစ်စင်ကြီးညာခဲ့တဲ့နေမြေတွေမှာဟောတိုးတက်ဖြစ်ထွန်းမှုအနေနဲ့ဟိုဘာများမြင်မိလဲ
ဟိုတိုးတက်ဖြစ်ထွန်းမှုလို့တော့ဟိုသိပြောစရာတော့ကျွန်တော်အနေနဲ့တော့မသိဘူးကြာနော်ဟိုဒီတိုးတက်မှုဆိုလို့ဗာရှိလေဆိုတော့ဒီဖေဖော်ဝါရီလ25ရက်နေ့မှာเนาะတကြိမ်ပေါ့လေဒီအစိုးရရဲ့ဒီငင်းချမ်းရေးကော်မရှင်ရဲ့ဒီနောက်ပိုင်းမှာမိုက်လေးပွင့်နေတာဟိုတွေ့ဆုံနိုင်ခဲ့တာတခုရှိတယ်။ဒါမဲ့လို့အဲ့ဒီတွေ့ဆုံမှုမှာလည်းပဲဒါတိတာတဲ့ကိုယ်တွေ့မှုကိုတခုမှမရခဲ့ဘူးလို့ပြောလို့ရတယ
်။ဟုတ်ကဲ့ဟိုနောက်တစ်ခုကပေါ့လေတိုက်ပွဲတွေပြင်းထန်နေတဲ့ဒီရခိုင်ပြည်နယ်ဘက်ကိုဒီအပြစ်ရရစေးကျင်ညာတဲ့အထက်မှာမပါရင်မဲ့ဒီတက်မတော်ကဒီအေအေနဲ့ဆွေးနွေးဖို့လမ်းဖွင့်ထားတယ်ဆိုပြီးတော့လည်းသူတို့ပြောတယ်။နောက်အခုဆော့ဆော့ကိုခိုင်ဒုက္ခပြောတယ်လို့ပေါ့လေဆွေးနွေးတာမျိုးတွေလည်းရှိခဲ့တယ်ဆိုတော့ဟိုဒါတွေကရောကျူစုတင်တဲ့ကိစ္စတွေမဟုတ်ဘူးလားကိုခိုင်ဒုက္ခ
။ဟုတ်ဒီဟာကတော့ဒီလိုရှိတယ်ဗျာနော်အခုကဒီအစိုးရဒီဥမာကျွန်တော်တို့အေဒီအခိုင်တက်မတော်အနေနဲ့ပြောမယ်ဆိုလို့ရှိရင်တော့နော်ဒီအစိုးရဘက်ကဒီတကယ်စစ်မှန်တဲ့ညီညာရေးကိုတွားချင်ရင်နော်အခုဒီဒေါအောင်ဆန်းစုကြည်အစိုးရအနေနဲ့ဒီအေအေကိုအပြုတ်တိတ်ပါဆိုပြီးတော့ဒီဓမ္မလက်နက်ကင်တွေကိုပေးထားတဲ့အမိန့်ကိုပြန်ရုပ်သိမ်းဖို့လိုတယ်ဗျာ။ဒါကြောင့်လဲဆိုတော့ဒီဒါဟာနေပြီးတော့ဒါလူမျိုးနှစ်ခုကြားမှာကြီးမားတဲ့အမုန်းစကားဖြစ်တယ်။အဲ့ဒီဒီဟိုအပြုတ်တိတ်ပါဆိုတဲ့ဒီပြောတဲ့စကားထဲဒါကြီးတဲ့အမုန်းစကားဆိုတာမရှိတော့ဘူး။ဆိုတော့အဲ့ဒါကြောင့်မလို့ဒီဥစ္စာကိုဒေါအောင်ဆန်းစုကြည်အနေနဲ့ပြန်ပြီးတော့ဒါရုပ်သိမ်းဖို့တင်တယ် Now be the Macoloni so leo man, not another kind of chinihan, a chit on a shama, a penny soon to milk it. Dajamolo, a kind of Negaroda, a pinnacle and walk a lamb your foot where young can take windows that the yard and lawyer fitted. No local law may look it. Not to a little, she did a kind of to her. Ye a kind data, long chung ye, not dinging ye, that the dinging ye, that the punch of the ye, that the machine is to other institutions to sit there. Dago Gamari, Peka Leveda, Leka, Tima to people. No, Edigo Leka, Tima to be here, not to go to that. I'm not young, he's saying, yeah, yes, and he's a check.
Okay, Tara General Cook and Tuka, the Suniwem Tangema, Sato Mimi and Tara, not a general, the Suniwem Taku, Totash and Chu, two sons, a salubolic, and who Sassani, a John Peter, the Popiajama, Tiago, Genoa, Omadama, a Pirinia, Posama, Sitaka, and Apchini Valere, Mu, Minkema, Tonalon Chadalu, Dambi Chavicha, let alone Lu, Sitaka Lema, Uziti Chadarava, the Pema, Pia Bitpaco, Pita, Lunga, Tankua, Kuza, Tonadonga, KOK, and Pia BKU, Pita, KN, Unet Pia B. KAKAO Pita Kule, Sitang Aguma, PAPAO Pita, Pido, Pyotain and Alamho, Sigons on Ego, through Shinan Tramataya and Loni Ravare, and now two are a general defeso, Samyanama, a good Lunia Chimataya, Machapini at Kushivare, two are Utusu, a compassion, Maduro, Tamroga, Pika, Yasaging, Ara, Sitaka, Tayavu, Juzan, Nijemare, Sitaka, in Apini Valere, Utamu, Mishiva, Usubi, Piovare, Suro, Sazo, Tanepatalule, who เสียอุทุงโซเลยเนเน่ပြောတော့ပါတယ်ဟိုယူသားမှုရှိမရှိဆိုတဲ့ကိစ္စပေါ့လေဆိုတော့ဒီနေရာမှာတစ်ခုရှိတာအပြည့်ရစာချိန်ညာတွေကအေးဘက်ကိုဖိတိုက်ဖို့များလားဆိုပြီးတော့တန်တရားတွေလည်းရှိခဲ့ကြပါတယ်ဆိုတော့ဒီတစ်ပတ်သက်အပြည့်ရစာချိန်ညာချက်အားဒီရခိုင်ဘက်မှာတိုက်ပွဲတွေကြီးထွားလာတဲ့ကိစ္စပေါ့မှာတစုံတရာတက်ရမှုတွေရှိတယ်လို့များပြောနိုင်လားဆရာဦးထွန်းဆို
ဟုတ်ပါတယ်အဲ့တော့အမှန်ပါပဲကျွန်တော်ရေးလက်ပြောမှုပါတယ်ခုနကလည်းကျွန်တော်ပြောလိုက်တယ်ပေါ့နော်ဒီတက်မတော်ရဲ့လေးလတာတစ်ဖက်သက်အပြစ်ခက်ရဲ့သိမှုကအဲသူငြိမ်းချမ်းရေးရည်မှန်ချက်တဲ့သိရဲ့ရည်မှန်ချက်ကိုပို့ပြီးတော့မှအလေးစီးနေတယ်လို့ကျွန်တော်ရေးလက်ပြောပါတယ်ခုလက်အဲ့ဒီအတိုင်းပဲမြင်ပါတယ်အဲ့ဒီရည်မှန်ချက်ကိုပဲသူအကောင့်ထဲပေါ်နေတာဖြစ်ပါတယ်အဲပြီးရင် တဲ့ကြောင့်တော့အပိခရဲ့စည်းရည်ကိုသူတို့ကလှုပ်ပေးလိုက်တယ်လှုပ်ပြလိုက်တယ်ဆိုပြီးတော့မှအဲ့လိုမျိုးတုံ့နှုံးလာရှိတယ်ကဲတို့ကတော့တစ်ဖက်သားပြစ်ခရဲ့စည်းတောင်းဆိုလို့လှုပ်ပေးလိုက်ပြီကဲတစ်ဖက်သားပြစ်ခရဲ့စည်းထားတော့ဘာဖြစ်လဲဒီတဖက်ကသားပြစ်ခရဲ့စည်းထားပေမဲ့တဖက်ဖွဲ့စည်းတွေကမလိုက်နိုင်ဘူးအဲ့ဒါကြောင့်တိုက်ပွဲကပြန်ဖြစ်နေရတယ်ဆိုလိုချင်တာကတော့ကိုကကောင်းပြီးတော့မှတဖက်ကမကောင်းကြောင်းကိုပဲသူကပုံဖော်ပြီးတော့ပြောနေတာတွေကိုသူတို့ရဲ့တရေစာရှင်းလင်းပွဲမှာတွေ့ရတယ်။တနည်းအားဖြင့်ပြောမယ်ဆိုလို့ရှိရင် blame game နဲ့နေပြီးတော့မှစစ်ကစားကွက်တွေကိုဖော်နေတာကိုကျွန်တော်တွေ့ရတယ်။ဒါကတော့ဒါရိုးသားမှုအပေါ်မှာပေါ့နော်။ဒီအခြေမခံတဲ့ပြောဆိုချက်တွေကိုလည်းကျွန်တော်တို့ကအကဲဖြတ်လို့ရတယ်။အဲဒါကြောင့်ကျွန်တော်တို့ကဒီအပြစ်ခရဲ့စည်းရည်ကိုတကယ်စစ်မှန်တဲ့ရင်းချမ်းရေးစီကိုသွားတဲ့အကောင့်တွေဖော်မှုမျိုးကိုဖြစ်ဖို့လိုတယ်လို့ကျွန်တော်တို့အနေနဲ့မြင်တယ်ဒီမှာတစ်ဖက်ကတော့ဒီတစ်ဖက်ကနေပြီးတော့သူကကောင်းချောင်းကိုပဲပြောနေတဲ့အခါကျတော့သူအပြစ်ကျူးလွန်တာမရှိဘူးလားသူရဲ့အပြစ်ကျူးလွန်မှုတွေကိုသူရဲ့ဒီတစ်ဖက်သားပြစ်ခရရဲ့စစ်ထားတဲ့ကာလပြင်းမှာနော်ဒီအပြစ်ရဲ့စစ်ထားတဲ့ NCA လက်မှတ်ရေးထိုးထားတာရောဘိုင်းလက်ထရီရေးထိုးထားတာရောရှိတယ်ဒီမြောက်ပိုင်းဘက်မှာရောဒီအခြေပိုင်းရှမ်းပြည်ဘက်မှာရောအဲ့ဒီအခြေကာလတွေမှာသူရဲ့ချိုးဖောက်မှုတွေကိုဘယ်သူကထောက်ပြနိုင်လဲဘယ်သူမှထောက်ပြနိုင်တဲ့အနေအထားလည်းမရှိဘူးအဲ့ဒါကြောင့်ဒီနေရာမှာကျွန်တော်တို့ကစကရီကနေ NCA စာချုပ်လုပ်ကြရနေအစိုးပြုခဲ့တာရှိတယ်နော်ကျွန်တော်တို့ဟာညီနောင်တိုင်းသားရှိရေးကြမှာဖြစ်နေတဲ့ပฏิပခဆိုပေမဲ့လို့ဒီလောက်နှစ်ပြည့်စေတာကြာလာပြီနှစ်ပေါင်း60 90လောက်ရှိလာတဲ့ပฏิပခကိုဖြည့်ရှင်းမိမိတို့အချင်းချင်းကြမှာညီကိုသပွဲဖြည့်ရှင်းလို့မရနိုင်လို့ဒီလောက်ကြာရှိနေတာဖြစ်တယ်အဲ့ဒါကြောင့်ဂျားကနေပြီးတော့မှသမတ်ကြတဲ့နော်ဂျားနေအဖွဲ့အစည်းလိုကိုလိုတဲ့နိုင်ငံတကာပံ့ပိုးမှုကိုဒီအောင်ဆိုပြီးတော့ကျွန်တော်တို့ကအစိုးပြုခဲ့တယ်ဒါပေမဲ့အဲ့ဒါကိုလက်မခံခဲ့ဘူး NLD ဆိုတာတက်လာတဲ့အခါကျတော့လည်းပဲအဲ့ဒါကိုထပ်ပြီးတော့မှကျွန်တော်တို့ကပေါ်ဆောင်ဖို့ကြိုးပမ်းတယ်ဒါပေမဲ့အဲ့ဒါလည်းပဲအောင်မြင်မှုမရရှိခဲ့ဘူးအဲ့ဒါကြောင့်ဒီဂျားကနေပြီးတော့မှနော်ဘဲမလိုက်ပင်းနဲ့တမသမက်ကြတဲ့နိုင်ငံတကာကဂျားနေအဖွဲ့လေးလာစောင့်ကြည့်တဲ့ထိန်းချောင်းပေးတဲ့ရန်တရားမရှိရင်တော့ဒီလိုမျိုးနော်ကျွန်တော်တို့တစ်ဖက်ကိုတစ်ဖက်အပြစ်ပုံချတဲ့ blame game ကတော့ရှိနေအောင်ပဲလို့ကျွန်တော်မြင်ပါတယ်
โอเคเจซูว่าสรุปเสี่ยอู้หมองซูเนี่ยอเมียครับเนี่ยเราอู้ที่พอเลยอภิเษกทาได้เคสเนี่ยปะทะลุพอเลยยไข่แบบมาไตป่วยฤจีทวาลาได้อาจารย์เนี่ยบลาที่เนี่ยสะสะหมู่ชื่อนี่ตะเลยเสี่ยอู้หมองซู
အဓိကတော့မြောက်ပိုင်းမှာဆွေးနွေးတဲ့ဆွေးနွေးပွဲရက်လက်ပေါ်မှာပဲမူတည်ပါလိမ့်မယ်ခင်ဗျ။အဲ့တော့မြောက်ပိုင်းမှာဆွေးနွေးတဲ့ဆွေးနွေးပွဲရက်လက်အချိန်မှာအေးရလဲပါနေတဲ့အတွက်ကြောင့်မလို့တကယ်လို့ဒါအဲ့မှာသဘောတူညီချက်ရမယ်ရမှာပါလိမ့်။တခါရဒီတိုက်ပွဲတွေကိုကျွန်တော်တို့ကချော့ချန်နိုင်မှာပါ။အဲလောလောဆယ်မှာကျွန်တော်တို့တိုးဒီဒီခွင့်မှာမလုပ်တဲ့ငင်းငင်းကုန်ချင်တဲ့မြောက်ပိုင်းလေးလေးပွဲဆွေးနွေးပွဲဒီမောင်မြင့်ဖြစ်ပြီးတဲ့နောက်ပိုင်းမှာဒီတိကျအာချရဲ့အထူးသဖြင့်မစ္စတာဆွန်ကော့ရှန်ဒီလိုရောက်လာတဲ့ဒေါအောင်ဆန်းစုကြည်နဲ့တွေ့တယ်။အဲကာဝေးဦးစီးချုပ်နဲ့တွေ့တဲ့အခါမှာအဲ2020ငင်းငယ်ရအောင်တဲ့ဒီတိကျအနေနဲ့အဆောင်ကုန်ပူညီပေးသွားမယ်ဆိုတဲ့စကားလည်းကျွန်တော်တွေ့ရတယ်ဗျ။အဲ့ဒါအပြင်ဒီကာဝေးဦးစီးချုပ်က2020ငင်းငယ်ကိုရှင်းလင်းတာတစ်ခုတွေ့ရတယ်အဲ့ဒါ2020ငင်းငင်းဆိုဒီမှာတိုင်းသားလက်နဲ့ကင်တွေကိုဒီဒီအားလုပ်ဖို့လက်နဲ့ဖြုတ်ဖို့မဟုတ်ပါဘူးတဲ့အဲ့တော့ကိုယ်လက်နဲ့ကိုယ်ကင်ထားပြီးတော့ဒီ ANC လမ်းကြောင်းပေါ်မှာနိုင်ငံရေးဆွေးနွေးဖို့ပါပဲလို့ပြောသွားတာတခုရှိပါတယ်အဲ့တော့ဒီချင်းဒီအောက်မှာခုနဦးထွန်းစောပြောသလိုပေါ့ဂျောင်းဝင်ညီနိုင်မှုလိုအပ်တာတော့အမှန်ပဲဗျလောလောဆယ်ကျွန်တော်တို့ဒီမြောက်ပိုင်းဖွဲ့ရင်နဲ့ပတ်သက်တာအေးပါဝင်မြောက်ပိုင်းဖွဲ့ရင်နဲ့ပတ်သက်တဲ့ဂျောင်းဝင်ညီနိုင်တာတော့တရုတ်တန်တပါမှာပဲအဲ့တော့ဒီလိုကြောင်းဝင်နေနိုင်တယ်ဆိုတာလေလူတိုင်းတော့လုံးလို့မရဘူး။ဘောက်တော့နှစ်ဖက်စလုံးလက်ခံတဲ့လူမှပဲကြောင်းဝင်နေနိုင်လို့ရမှာ哦။ဆိုတော့အစိုးရနဲ့တမလို့လည်းလက်ခံလို့ရမယ်။ပြန်တဲ့တိုင်းသားလက်နက်ကင်ဖွဲ့တွေလက်ခံလို့ရတဲ့လူမှပဲကြောင်းဝင်နေနိုင်လို့ရမှာ哦။အဲ့လိုညီနိုင်တဲ့အခြေခံပေါ်မှာကျွန်တော်တို့ကအခုအေးပါဝင်ဒီမြောက်ပိုင်းလေးဝဲနဲ့ဆွေးနွေးတဲ့ဒီရောကွန်မန်မန့်နဲ့ထုတ်ဖို့ဘယ်လိုဖြစ်ထုတ်ဖို့ဒီအမြင်ပွားနဲ့ကိစ္စတွေကိုဒီလိုကြောင်းဝင်နေနိုင်မှုတွေနဲ့နောက်ထပ်ဆွေးနွေးမှုတွေနဲ့ဖြည့်ရှင်းနိုင်မှာကလေကျွန်တော်တို့ကရခိုင်ကတိုက်ပွဲတွေဆက်ချနိုင်မှာဖြစ်ပါတ
ယ်။ဟုတ်ကဲ့ဆရာဦးမော်ဆိုဆွေးနွေးရကျေးဇူးပါ။ဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုကိုယ်တိုင်ပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုံကူတွေလည်းလေးလိုင်းမှာရှိနေပါတယ်။အရင်ဆုံးတူကိုလက်ပေးချင်ပါတယ်ကိုစလိုင်းပွေကုန်းဖြစ်ပါတယ်။ကိုစလိုင်းပွေကုန်းဆွေးနွေးလို့ရပါတယ်ခင်ဗျာ
။တပ်မတော်ကအေးကိုနည်းနည်းဆွတ်တွေ့တဲ့ချိန်လေအဲ့ဒါတော့ငကူကလေးကမင်းကတော့လက်မမထိုးရဘူး။သူကတော့ထိုးရနေဆိုတာငကူကလေးကကျွန်တော်တို့ကဝေဖန်ပြီးသားပဲ။အဲ့တော့လေမရေးထိုးမယ်ဆိုရင်အားလုံးရေးလေမရေးထိုးပါလို့ဒီကူကလေးကပြောတင်းတယ်။အဲ့တော့လေမထိုးမယ်ဆိုရင်အခုကအဲ့လိုမျိုးတိုက်ပွဲမဖြစ်သင့်ပါဘူး။အဲ့တော့ဒီဖြစ်တဲ့ဘာလို့ဖြစ်နေလဲဆိုရင်တော့ဖက်ဒရယ်နဲ့ဒီမိုကရေစီကိုအခြေခံနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်နဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ရှိတဲ့အခြေခံဥပဒေကိုအမြန်ဆုံးရေးဆွေးပြီးတော့မှသူတို့တိုင်းရင်းသားတွေလက်နဲ့မကင်နိုင်အောင်အရင်ဆုံးလုပ်ပြပါတယ်။အဲ့ဒီဖက်ရှိတဲ့အခြေခံဥပဒေအဲ့လိုမျိုးရှိနေဆိုရင်တော့လေနေလေကရင်ချမလို့တော့ပါဘူးအဲ့တော့တပ်မတော်က2000ဖြစ်ဖြစ်ပုံတော့မပင်ချင်တဲ့တပ်မတော်ကဒါအကြာကြီးလေနေဆုံပါဆိုတဲ့ဥစ္စာတော့ဘယ်ဖြစ်နိုင်မလဲဆိုတဲ့ဥစ္စာနည်းနည်းပြောချင်ပါတယ်ဗျာ
ဟုတ်ကဲ့ကိုစလန်ဘွေကိုဆွေးနွေးရကျေးဇူးပါနောက်တူလည်းလှည့်ပေးချင်ပါတယ်နောက်တူကတော့ကိုတန်းမောင်ဖြစ်ပါတယ်ကိုတန်းမောင်လည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ဒီလက်နဲ့ကရင်ဖွဲ့ရအားလုံးက16ဖွဲ့ဖွဲ့နဲ့ဖယ်လောက်ရှိပါတိုင်းလည်းနှစ်ပေါင်းလည်းညားနေပါပြီဘာမှလည်းမထူးခြားတော့ဘူးဟုတ်တယ်မလားကျော်ဒီရှမ်းပြည်တောင်ပိုင်းဆိုလည်းဒီ98လောက်ကတိုက်တယ်တိုက်တယ်တိုက်တယ်မြန်မာမန္လိမြပါရတရလုံးပြုတ်သွားတယ်ပြီးတော့ဘာလို့ဝါးကိုအလိုက်တယ်လာမင်းတို့ဝင်တိုက်ပြီးမင်းတို့နေရာချပြီးခင်ခုအိမ်မှာနန်းကောင်းမွန်တော့ဟာလာဟိုနားဟောင်းတော့အိမ်မှာဆိုရင်အခုလည်းသူတို့ပြန်လို့ခြင်းနေအခုကိုလိုကန်ကဖြစ်ပါတယ
်နောက်တူကတော့ကျွန်တော်ထိုင်းနိုင်ငံကကိုတီးလည်မှုပါကိုတီးလည်မှုသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗ
ျဟုတ်ကဲ့ခင်ဗျအပိကရက်စဲလုတ်တယ်ဆိုတာတော့တော့အမမာတော့အလုံးကိုပြစ်ခရစေလှုပ်ဖို့လိုတယ်ဗျအခုကတော့တစ်ဖက်သက်တယ်မတရားလှုပ်ထားတဲ့အပြစ်ခရစေမျိုးဖြစ်နေတယ်ဗျเนาะရခိုင်ဝန်တော့เนาะအပြစ်ခရစေမလှုပ်ဘူးဆိုတာဒါအီတိုက်တာတော့ကျွန်တော်ကတော့တော့ကန့်ကွက်ကြမရှိဘူးဗျတော့เนาะခိုင်လူကပြောတော့ကျွန်တော်တို့အားလုံးကတော့ထောက်ခံတယ်ဘာဖြစ်လဲဆိုရင်เนาะကျွန်တော်တိုင်းပြည်ကเนาะငင်းညာစီချင်းနဲ့စစ်မှန်တဲ့เนาะသဘောထားမျိုးလိုတယ်။နော်မန်ကန်တဲ့သဘောထားမျိုးလိုတယ်။ရိုးသားတဲ့သဘောထားမျိုးလိုပါတယ်ခင်ဗျ။အခုတော့ဒီလိုမဟုတ်ဘူးဗျ။နော်အခုရခိုင်ကိုနော်တိုက်တယ်။နော်ကျွန်တော်တို့တိုင်းရင်းသားဒေသမှာသူတို့နေရာဝင်ယူတယ်။နေရာဝင်ယူတော့ကျွန်တော်တို့တိုင်းရင်းသားတွေနောက်ဆုံးဘယ်လိုခံစားမလဲဆိုတော့ကျွန်တော်အနေနဲ့ကတော့အမှန်မတွင်းဝင့်ဘူးဗျ။ဒါကြောင့်မို့နော်ကျွန်တော်အနေနဲ့ကတော့
ဟုတ်ကဲ့ကုသီးလည်းမူ
စစ်သားတွေတတ်မတော်တွေက
โอเคกูทีเลมเคซูบาสรุปเราจะสารีเป้ปุบีซุ่ยนี่ท่าตะชูแล้วชินีบาได้เลยดาริโอแล้วตะเล็ดสารีพอปะจิมาเลยตูอูก็เมทีลามิวอ่ะอู้เสิมมองဖြစ်ไปเลยมัสสุมมองพับปะไปบ่าวครับเนี่ย
တမ်မတော်ကစစ်တိုင်းဒေသကြီးတွေတတ်မှတ်ပြီးတော့အပြစ်ခတ်ရဲဆဲထားကြောင်းကြေညာထားလိုက်ပါပြီ။တိုင်းသားလက်နက်ကိုင်ဖွဲ့စည်းများနဲ့ဓာတ်ရိုက်တွေ့ဆုံဆွေးနွေးတာတွေကိုလည်းလုပ်နေပါပြီ။နိုင်ငံတော်အစိုးရဘက်ကလည်းတစ်ဖက်တစ်လမ်းကနေတိုင်းသားနိုင်ငံရေးအဖွဲ့အစည်းတွေနဲ့ညှိနှိုင်းဆွေးနွေးမှုတွေလုပ်နေပါပြီ။သို့တော်လည်းတမ်မတော်နဲ့တိုင်းသားအဖွဲ့အစည်းတွေကြားထဲမှာသဘောထားကွာဟချက်တွေရှိနေတာကိုနှစ်ဖက်ညှိနှိုင်းမရဖြစ်နေသေးတာကအဓိကပြဿနာဖြစ်နေလို့အပြစ်ခတ်ရစဲရေးဟာယာနှုံးပြည့်ဖြစ်မလာနိုင်သေးတာလို့ယူဆပါတယ်။ဒီကွာဟချက်တွေကိုနိုင်ငံတော်အစိုးရကစစ်ဆက်ညှိနှိုင်းပေးတော်လဲ2008ဖွဲ့စည်းပုံကိုကင်ပြီးတော့တပ်မတော်ဘက်ကလက်ခံနိုင်ခြင်းမရှိတာကိုတွေ့နေရတဲ့အတွက်အခက်အခဲဖြစ်နေရတယ်လို့မြင်ပါတယ်။တိုင်းရင်းသားအဖွဲ့အစည်းတွေအပိုင်းကလိုက်ရောမှုတွေပြုနိုင်သမျှပြုခဲ့ပြီးတော်လဲအဓိကကွာဟချက်များကိုပြေလည်စေမှုမရနိုင်ခဲ့ကြလို့အဆုံးဖြတ်ပေးနိုင်တဲ့ပုံကူများပါဝင်တဲ့ဓာတ်ရိုက်ဆွေးနွေးပွဲများဟာလည်းရပ်ဆိုင်းထားရတဲ့အခြေအနေဖြစ်နေပါတယ်။တိုင်းရင်းသားဖွဲ့စည်းတွေဘက်ကသဘောထားတင်မာတဲ့စကားတွေပြောလာကြရတဲ့အဖြစ်ကိုရောက်လာရပါတယ်။ဒီလိုစိစက်ညှိနှိုင်းမရသေးတဲ့ကွာဟချက်များကြောင့်နှစ်ဖက်တိုက်ပွဲတွေရပ်ဆဲသွားနိုင်ခြင်းမရှိသေးဘဲရော့ကျသွားတဲ့အနေအထားမှာပဲရှိနေပါတယ်။အပြစ်ခတ်ရပ်ဆဲထားတဲ့ကာလမှာတော့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေလိုက်နာဖို့တပ်မတော်ကတောင်းဆိုထားတဲ့အချက်တွေကိုမလိုက်နာကြလို့ထိတွေ့မှုတွေရှိလာနေရပါတယ်။တိုက်ပွဲတွေခြုံငိမ့်ပြီးတော့နှစ်ဖက်ကဝါဟမှုတွေကြေးမြောင်းခြုံငိမ့်သွားဖို့ကတော့အခြေခံလိုအပ်ချက်ဖြစ်တဲ့2008ဖွဲ့စည်းပုံကိုပြင်ဖို့ပြင်ဆင်ရေးကြိုးပမ်းမှုအောင်မြင်ဖို့တပ်မတော်ရဲ့သဘောထားပြောင်းလဲလာဖို့တို့ဟာအလားအလာကောင်းဖြစ်စေတဲ့အခြေခံအချက်တွေဖြစ်ပါတယ်။ဒီလိုဖြစ်လာစေရန်အတွက်ပြည်သူများကလည်းတောင်းဆိုပေးကြဖို့လိုပါလိမ့်မယ်။အကယ်၍တပ်မတော်ဘက်ကသဘောထားကြီးစွာနဲ့စေတနာထားပြီးတော့ပြည်သူဆန္ဒကိုဖြည့်ဆည်းတဲ့အနေနဲ့ဒီကွာဟချက်တွေကိုပြည်လဲအောင်ဆောင်ရွက်တင်ပါတယ် Might is right သဘောထားတရားကိုမသုံးဘဲလိုက်ရောမှုတွေလှုပ်လာမှသာပြည်တွင်းငြိမ်းချမ်းရေးအမျိုးသားပြန်လည်တင်ပြတ်ရေးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကြီးဖြစ်ပေါ်လာရေးတို့ကိုအကောင့်ထဲပေါ်လာမှာဖြစ်ပါတယ်တပ်မတော်သားစစ်ကောင်းဆောင်ကြီးတွေများကလည်းပြိုတိုင်းကြိုက်တဲ့နှင်းစီကိုင်းတွေပြန်လည်ဖြစ်လာကြမှာဖြစ်ကြောင်းတင်ပြပြောဆိုလိုက်ရပါတယ်ခင်ဗျားလို့ရေးထားပါတယ်ရှင်
โอเคကျေးဇူးပါနောက်စာတစ်စောင်ကတော့ကျွန်တော်တို့မောင်တက်တနအမေရိကန်ပြည်တော်စုကပါမအေးတန်တာကျော်ဖတ်ပြပါဦးခင်ဗ
ျအပြည့်ရဲ့ဂျင်ညာထားပြီမယ်လဲတိုက်ပွဲအရှိန်မတက်နိုင်ကြတာဟာအပြည့်ရဲ့စာချုပ်ပါအချက်လက်စီမင်းစီကဲတွေရဲ့အားနည်းချက်တွေကြောင့်ဖြစ်နိုင်တယ်လို့နှစ်ဖက်ယုံကြည်စိတ်ချရတဲ့အပြည့်ရဲ့လေးလာစောင့်ကြည့်ရဲ့အဖွဲမဖွဲ့နိုင်သေးတာကြောင့်လည်းဖြစ်နိုင်တယ်လို့ယူဆမိပါတယ်ပြည်ရင်းငြိမ်းချမ်းရေးမှာအဓိကအဟန့်တာဖြစ်နေတာကတော့လူမျိုးရေးပေါ်မှာစောင်းပေးပြီးတော့အမုံအညုံကလေးစားချီလိုတဲ့စိတ်တွေနဲ့ပြည်သူကိုမျက်ကွယ်ပြုပြီးတော့စီရင်မြင်တွေနဲ့ငြင်းငြင်းရွှင်းနှင်းနေကြလို့ပါအထူးသဖြင့်ဆိုရင်စစ်ကောင်းဆောင်တွေကပြည်သူတွေရဲချဲတင်းမြောက်လိုက်တဲ့အစိုးရကောင်းကောင်းမွန်မွန်နဲ့အုပ်ချုပ်လို့မရအောင်လို့အုပ်ချုပ်ရေးအာဏာတွေခွဲဝေယူထားတဲ့အပြင်ဖေရယ်ပြည်တော်စုပေါ်ထွန်ရေးအတွက်အဟန့်အတားဖြစ်နေတဲ့အခြေခံဥပဒေကိုပြင်ဆင်လို့မရအောင်လုပ်နေတာပါပဲနောက်တစ်ချက်ကငြင်းငြင်းရွှင်းနှင်းပွဲတွေအောင်မြင်ဖို့တိုင်းသားနိုင်ငံရေးပါတီတွေရဲ့ပူးပေါင်းဆောင်ရွက်မှုတွေလည်းတစိ့တစ်ပိုင်းပါဝင်နေတယ်လို့ယူဆမိပါတယ်တိုင်းသားလက်နက်ကိုင်ခေါင်းဆောင်တွေငြင်းငြင်းရေးပေါ်မှာတန်တရားဖြစ်နေတဲ့အချက်ကတော့အစိုးရနဲ့တီးခြားဖြစ်နေတဲ့စစ်ကောင်ဆောင်တွေဟာအုပ်ချုပ်ရေးအာဏာနဲ့အခြေခံဥပဒေတစ်ခုလုံးကိုပါထိန်းချုပ်ထားတဲ့အတွက်ငြင်းငြင်းရွှင်းနှင်းပွဲတွေပြတ်သွားခြင်းမိမိတို့ရဲ့နယ်မြေဒေသတွေဆုံးရှုံးကုန်ပြီးတော့တက်တွေပြိုကွဲသွားနိုင်တဲ့အချက်ပါတကယ်လို့သာတက်မတော်ကသာအစိုးရအုပ်ချုပ်မှုအောက်ရောက်သွားပြီးတော့အခြေခံဥပဒေပြင်ဆင်ရေးကိုရွေးချယ်ခံကိုယ်စားလှယ်တွေနဲ့လွတ်လွတ်လပ်လပ်ပြင်ဆင်ခွင့်ပေးမယ်ဆိုရင်တော့အစိုးရဘက်မှယုံကြည်မှုတွေတိုးလာပြီးတော့ငြိမ်းချမ်းရေးခီအလင်းမြန်အောင်မြင်နိုင်နိုင်မယ်လို့ယူဆမိပါတယ်ဆိုပြီးတော့မောင်တက်တနအမေရိကန်ပြည်ထောင်စုကရေးထားပါတယ်ရှင
်ဟုတ်ကဲ့ဒါတော့မောင်တက်တနဆာပါဆိုတော့ကျွန်တော်တို့ဒီစီဇန်ဆုံးသက်ဖို့တမင်းနှစ်ခွဲလောက်တော့အချိန်ရပါသေးတယ်ဆိုတော့ကျွန်တော်ဆရာဦးထွန်းစောပဲပြန်မေးရင်ပါတယ်ကျွန်တော်တို့အခုဒီအစီအစဉ်ကလည်းကျွန်တော်တို့တစ်ဖက်သက်အပြည့်ရဲ့ရေးကြေညာထားတဲ့ကိစ္စကိုအဓိကဆွေးနွေးတာဖြစ်တယ်ဆိုတော့တကယ်ဒီတစ်ဖက်သက်အပြည့်ခက်ရဲ့ဆေးရေးလေးလာအခုတက်တန်းတော့ဝက်တော့ကျိုးသွားပြီဆိုတော့ဒါနဲ့ပတ်သက်လို့ပေါ့လေနောက်ထပ်တက်တန်းတိုးတာမျိုးဒါမှမဟုတ်နယ်မြေတိုးချဲ့သတ်မှတ်တာမျိုးပေါ့လေတချို့တိုက်တွန်းနေတယ်ပေါ့ဟိုတက်မလို့ဘက်ကဒီနိုင်ငံလုံးအပြည့်ခက်ရဲ့ဆေးရေးကြေညာတာမျိုးဒီလိုမျိုးလုပ်မယ်ဆိုရင်ရောငင်းငယ်ရဲ့အတွက်တစုံတရာလမ်းစာပွင့်လာနိုင်မယ်လို့ယူဆလာဆရာ
ဟုတ်ကဲ့အဓိကအဲ့ဒါပါပဲဗျအခြေခံလိုအပ်ချက်ကတော့ဒီအစိုးရတပ်မတော်ဘက်ကတနိုင်ငံလုံးပြည်ခရဲ့စေချောင်းကိုကျင်ညာဖို့လိုပါတယ်သူ့အနေနဲ့အဓိကတာဝန်ရှိတာဖြစ်ပါတယ်တိုင်းပြည်ရဲ့အုပ်ချုပ်ရေးယန္တရားတစ်ခုလုံးအကုန်လုံးကိုကင်ပြီးမှသူကနော်ဒီတိုင်းပြည်ရဲ့စီးရီမန်ချက်တွေအကုန်လုံးကိုသူကကာကွယ်ရေးကိုအကြောင်းပြပြီးတော့မှသူဖော်ဆောင်နေတာဖြစ်ပါတယ်ဒါမဲ့တစ်ဖက်မှာတော့ဒီပြည်ပနိုင်ငံအနေနဲ့တိုက်ပွဲဖြစ်နေတာတော့မရှိဘူးကိုတိုင်းရင်းသားချင်းချင်းပဲတိုက်ပွဲဖြစ်နေတာဖြစ်တယ်တကူတိုင်းသားချင်းချင်းတိုက်ပွဲဖြစ်နေတဲ့တိုက်ပွဲဟူသမျှအကိုပေါ့နော်ပြည်နေရာမှာမစိုးဖြစ်နေဖြစ်နေအားလုံးကိုရပ်ပစ်ဖို့အတွက်တနိုင်ငံလုံးပြည်ထရေးစည်းရုံးကိုပေါ်ဆောင်ဖို့အတွက်သူ့မှာတာဝန်ရှိတယ်လို့ကျွန်တော်အနေနဲ့မြင်ပါတယ်ဒါမှပဲကျွန်တော်တို့ရှေ့ဆက်ပြီးတော့မှနိုင်ငံရေးဆွေးနွေးမှုတွေ ဒီမိပြီးတော့သွားလို့လည်းနိုင်ငံရေးပြည်ပြောင်းပြောင်းလဲရေးတွေကိုသွားနိုင်မယ်လို့ကျွန်တော်မြင်ပါတယ်။
ဟုတ်ကဲ့ခင်ဗျာ။ဆိုတော့ကျွန်တော်အချိန်မိနစ်ဝက်လောက်တော့ရှိသေးတယ်။ဆရာဦးမောင်စိုးသဘောထားလဲကြားချင်ပါတယ်ခင်ဗျာ။ကျွန်တော်တို့ဒီလေးလာတက်တန်းငါနေပြီးတော့နောက်ထပ်ဆက်ပြီးလှမ်းနိုင်မယ့်ကိစ္စတွေဘာတွေများရှိအောင်မလဲဆရာ
။အဓိကတော့စွန့်နှင်းညီနိုင်မှုပါပဲ။စွန့်နှင်းညီနိုင်မှုအောင်မြင်မှုဆိုလို့ရှိရင်နိုင်ငံရေးသဘောဝိုင်းကိုမြန်မြန်ရောက်စေချင်လို့ရှိရင်တော့ကိုယ်လုံးလုံးစဲသဘောတူညီမှုအရင်ဆုံးသဘောတူညီမှုရည်ရည်နေရာမှာတစ်ဖက်ဖက်ကနေအပေါ်စီးကရနိုင်တဲ့အနေအထားမျိုးဖန်တီးတာကိုလျှော့မယ်ဆိုလို့ရှိရင်တော့ကျွန်တော်တို့မြန်မြန်လေးဒီကျွန်တော်တို့အကျိုးသက်ရောက်မှုရှိနိုင်ပါတယ်လောလောဆယ်မှာတော့ကျွန်တော်တို့အမြင်ကတော့အစိုးရနဲ့တမ်းမလို့ဘက်ကနေပြီးတော့ဒီကိုယ့်ရဲ့နိုင်ငံရေးအသာစီးရယူမှုကိုလျှော့ပေးမယ်ဆိုလို့ရှိရင်တော့နိုင်ငံရေးဆွေးနွေးပွဲတွေမြန်မြန်ဖြစ်ထွန်းလာလိမ့်မယ်လို့ထင်ပါတယ်
ဟုတ်ကဲ့ပါဝင်ဆွေးနွေးပြည့်တဲ့ဦးမောင်ဦးမောင်စိုးဦးထွန်းစောကိုရင်ပါဝင်ဆွေးနွေးရတဲ့သူတွေမှတ်ချက်တွေရေးသားပေးဖို့သူတွေနဲ့တောထရှင်နေအားလုံးကိုထူးကျေးဇူးတင်ပါတယ်ခင်ဗျာ
စီစဉ်ထုတ်လို့ရမှုမဆွမွန်နဲ့ကိုအောင်လဦးတို့တင်ဆက်ပေးထားတဲ့ဒိုင်းလီလိုင်းစီစဉ်ကိုတောထရှင်နေနားဆင်ခဲ့ကြတာဖြစ်ပါတယ်ဒိုင်းလီလိုင်းစီစဉ်တွေကိုအပတ်စဉ်အင်္ဂါနေ့စီစဉ်ညတိုင်းမှာဆွေးနွေးပြည့်နေကြဖြစ်ပါတယ်ရှင်
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77 Joru ကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
ဖီဝေကနေတင်းကွနေမနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ဒါရိုက်ထုတ်လင်းပေးနေပါတယ်။သောတာရှင်အနေနဲ့ကျမတို့ VOE ရဲ့အတန်လွင့်စီစဉ်တွေနဲ့ပတ်သက်ပြီးတော့အဝေးဖန်အကြံပေးခြင်းနဲ့စာရေးသားပေးပို့ခြင်းနဲ့တည်တချင်းတောင်းခြင်းနဲ့ဆိုရင်တော့ VOE ရဲ့ email လိပ်စာဖြစ်တဲ့ burmese@voenews.com ကိုစာရေးသားပေးပို့နိုင်ပါတယ်ရှင်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းကြီးစုပ်ကိုမတ်တကြီးထိုက်ကကြီးညာပေးပါလိမ့်မယ်။
ဒီပြည်နိုင်ငံအရှေ့မြောက်ပိုင်းဘာဂူးရွာက IS အစွန်းရောက်အဖွဲ့ရဲ့နောက်ဆုံးလက်ချက်နေရာလေးကိုအမေရိကန်ကျောထောင်နောက်ခံပေးထားတဲ့တပ်ဖွဲ့ဝင်1000ကျော်လောက်ကတောက်ချာနေအနောက်ပိုင်းမှာနောက်ဆုံးထိုးစစ်နဲ့တိုက်ခတ်နေပါတယ်။အမေရိကန်နဲ့ညွန်ပေါင်းတပ်ဖွဲ့တွေကတိုက်လေရင်တွေအမြောက်တွေနဲ့ပစ်ကူပေးပြီးတော့တိုက်ခတ်နေတာဖြစ်ပါတယ်။စနေနေ့မနက်ပိုင်းထိအပြင်းအထန်တိုက်ခတ်နေကြဆဲဖြစ်ပြီးတိုက်ပွဲကတိတ်ကြတော့မှမဟုတ်ဘူးလို့လည်းတာဝန်ရှိသူတွေကအခိုင်အမာယူဆထားကြပါတယ်ရှင်။အိန္ဒိယနဲ့ပါကစ္စတန်နှစ်နိုင်ငံကြားအငင်းပွားနေတဲ့ကက်ရှမီးယားဒေသနေဆက်မှာဖြစ်ပွားနေတဲ့အပြန်အလှန်ပစ်ခတ်မှုကြောင့်ပါကစ္စတန်တပ်သား2ဦးကြဆုံးသွားတယ်လို့ပါကစ္စတန်ဘက်ကစနေနေ့မှအတည်ပြုပါတယ်။အဲ့ဒီနေဆက်မြင့်ရှိတဲ့နေရာကို Line of Control ထိန်းချုပ်ရေးမြင့်ဆိုပြီးခေါ်ကြတာပါ။ပါကစ္စတန်နဲ့တဲ့ဝင်ရောက်သွားခဲ့တဲ့အိန္ဒိယတိုက်လေယာဉ်ကိုပစ်ချပြီးလေယာဉ်မှုကိုဖမ်းဆီးခဲ့ပေမဲ့ငြိမ်းချမ်းရေးလက္ခဏာအဖြစ်လေယာဉ်မှုကိုပါကစ္စတန်ဘက်ကပြန်လွှတ်ပေးလိုက်ပြီးနောက်တည့်ရက်မှာပဲအခုလိုပစ်ခတ်မှုဖြစ်ပွားတာဖြစ်ပါတယ်။နိုင်ဂျီးရီးယားနိုင်ငံတောင်ပိုင်းမှာရေနံပိုက်လိုင်းပောက်ကွဲမှုဖြစ်တာကြောင့်တည်ဆုံသူအများပြားရှိမယ်လို့ယုံကြည်ထားတဲ့အကြောင်းဒေသဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။ Bill Esarbin ကနမ်ဘီခရစ်ရေနံပိုက်လိုင်းကတောက်ချန်နေမနေ့အစောပိုင်းမှာပောက်ကွဲမှုဖြစ်ခဲ့ပြီးတဲ့နောက်လူပေါင်း50ကျော်ပျောက်ဆုံးနေတယ်ဆိုပြီး AP သတင်းအေဂျင်စီကစနေနေ့မှရေးသားတာဖြစ်ပါတယ်။စကိုင်းတိုင်းနာကကိုပိုင်အုတ်ချွတ်ခွင့်ရဒေတာတကားချေးရွာနီကနာကအမျိုးသားဆုရှစ်လက်ကောင်းစီ NSCNK ဌာနချုပ်စခန်းကိုမြန်မာစစ်တပ်ကသိမ်းပိုက်ထားပြီးတဘုံတွေကိုအိန္ဒိယပဲတိုက်ထုတ်လိုက်ပြီးလို့အိန္ဒိယသတင်းတရက်မှာဖော်ပြထားပါတယ်မြန်မာစစ်တပ်ကတပ်ဖွဲ့ဝင်အား900ကျော်နဲ့အိန္ဒိယတဘုံအုပ်စုပုံအောင်နေရာနေရာကိုတိုက်ခတ်ခဲ့တာဆိုပြီး Deccan Chronicle သတင်း WhatsApp ကဖော်ပြတာဖြစ်ပါတယ်
သတင်းကြီးချုပ်ကိုမတ်တကြီးထက်ကကြီးညာပေးခဲ့တာပါဒီမိနစ်အတွက်စီစဉ်ထုတ်လို့ရမှုကတော့ကိုညာဝင်းအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Keith Holmes ဖြစ်ပါတယ်ကျွန်မအီသန်စမရှင် VOA American တန်ညနေခင်းညမှာပါတာစီစဉ်နေကြတော့ညနေ6နာရီခွဲကနေ9နာရီထိ9မီတာ69.25တို့ကနေတိုက်ရိုက်ဖမ်းယူလာစင်နိုင်ပါတယ်နားစင်တဲ့သောတာရှင်ပေါင်းကိုထူးပဲကျေးဇူးတင်ပါတယ်သောတာရှင်ပေါင်းအောင်မြင်ပျော်ရွှင်တဲ့နေ့တစ်နေ့ဖြစ်ကြပါစေရှင်
This program has come to you from the Voice of America, Washington.